Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။နိုဝင်ဘာလ8ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနံပါတာ32, လိုင်းနံပါတာ51နဲ့လိုင်းနံပါတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝလိုင်းကဆောင်ရွက်ပေးသွားမှာပါခင်ဗျာ။
အနေခတဲ့ကြင်ညာပါစေကျွန်တော်တပေါင်းသားမှာဒီနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေအမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိတ်ချုပ်ထားနိုင်မလားလက်လွတ်လိုက်ရမလားဆိုတော့ကိုအဆုံးဖြတ်ပေးမယ်အမေရိကန်အစိုးရတပ်တန်းဝင်ရွေးကောက်ပွဲမဲယုံတွေကိုအရှိန်အဟန်ပြည်နယ်တွေမှာစတင်ဖွင့်လှစ်လိုက်ပါပြီယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအစ်မြင့်ရရှိတွေကြဆက်သွယ်လှုပ်ဆောင်ခဲ့ကြတယ်လို့အမေရိကန်အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအသိအမှတ်ပြုပြောကြားလိုက်ပါတယ်ရုပ်ပြဆိုင်ရမှာကျင်းပနေတဲ့ကုန်သွယ်ပြပွဲဖွင့်မဲ့အခါနာမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုမိန်ကွန်းပြသမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်သလိုဥရောပသမဂ္ဂကဥဒေစာပါဝင်လူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအစ်ချမှတ်လိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့တင်ပြပေးကြမှာပါကိုစောဝင်းလိုက
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ကြပြီးသောရရှင်တို့နားဆင်ကြမယ်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့
ကျွန်တော်ဒီနေ့မနေ့မေယုံဖွင့်ခြင်း6နာရီရမဲတော့ပေးတာပေါ့လေကျွန်တော်တို့ကကနေတိကက်ဝက်စင်ကနေတိကက်ကမျိုးသေးသေးလေးပါပေါ့လေ
အမေရိကန်ပြည်ထောင်စုမှာဒီကနေ့တက်တန်းဝက်ရွေးကောက်ပွဲအတွက်မဲပေးကြတဲ့မြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံတွေကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့အမေရိကန်ရွေးကောက်ပွဲမဲပေးခဲ့ကြတဲ့သတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းအွန်လိုင်းပေါ်မှာငွေလိမ်လည်မှုများလာနေတဲ့အကြောင်းထိုင်းနိုင်ငံကလွမ်းကထုံမီးထွန်းပွဲတော့အကြောင်းနဲ့အိန္ဒိယကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကားရဲမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာရင်ခွင်ကျဲမတ်စုများကဘာတလွားခီးသွားဆတဲ့သတင်းပေးပို့ချက်တွေနဲ့ VOA ရုပ်သံ VOA ပုံပြရုပ်သံအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ဒီအစီအစဉ်တွေမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးသတင်းတွေကိုဥတမောင်တန်းနဲ့မိုင်းအင်ဂျင်နီယာတင်ပြပေးကြမှာပါခင်ဗျာ
အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိန်းချုပ်ထားနိုင်မလားလက်လွတ်လိုက်ရမလားဆိုတာကိုအဆုံးဖြတ်ပေးမယ်အမေရိကန်အစိုးရတက်တန်းဝက်ရွေးကောက်ပွဲတွေကိုအရှိန်အဟန်ပြည်နယ်တွေမှာစတင်ကျင်းပနေပါပြီဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်52တန်းကျော်ကတော့ကြိုတင်မဲတွေပေးခဲ့ကြပါပြီလက်ရှိအထက်နဲ့အောက်လွှတ်တော်နေရာလုံးကိုဒီမိုကရက်ပါတီကပုတ်ကတီကနဲ့အများစုဖြစ်ပြီးထိန်းချုပ်ထားနိုင်ပေမဲ့ရွေးကောက်ပွဲကြိုစစ်တမ်းတွေအရဆိုရင်အောက်လွှတ်တော်ကို Republican တွေပြန်လည်ထိန်းချုပ်နိုင်မယ်လို့တွက်ဆထားကြပါတယ်အောက်လွှတ်တော်မှာနေရာပေါင်း435နေရာလုံးနဲ့အထက်လွှတ်တော်နေရာ135နေရာတွေကိုပါတီအမတ်လောင်းတွေရှင်ပြိုင်ကြရမှာဖြစ်ပါတယ်။ပြည်သူ့ဒေသဌာနရဲ့စစ်တမ်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်၄ပုံ၃ပုံကျော်ရဲ့ဦးစားပေးစဉ်းစားတာကစီးပွားရေးကိစ္စဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းအမေရိကန်တရားရုံးချုပ်ကကိုဝင်ဖျက်ချခွင့်ကိုအဆုံးသတ်လိုက်ပြီးတဲ့နောက်အမျိုးသမီးတွေနဲ့ပါတီအခြေခံမထားတဲ့မဲဆန္ဒရှင်တွေအကြားဒီမိုကရက်ပါတီကိုမဲပေးစေဖို့လှုံ့ဆော်မှုတွေဖြစ်ပေါ်လာစေခဲ့ပါတယ်။
ယူကရိန်းစစ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအစ်မြင့်အရာရှိတွေကြားအဆက်အသွယ်လုပ်ခဲ့ကြတယ်လို့အမေရိကန်အင်ဖျူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအသိမှတ်ပြုပြောကြားခဲ့ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ Jake Sullivan တို့တွေ့ဆုံခဲ့တယ်ဆိုတော့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်လို့နိုင်ငံသားဆက်ဆံရေးကောင်စီမှလုပ်တဲ့ပွဲတစ်ခုမှသူ့ကိုမေးမြန်းကြတာပါ။သူဟာပြီးခဲ့တဲ့အပတ်တုန်းကလည်းယူကရိန်းကိုရှောင်းတခင်သွားရောက်ခဲ့ပြီးအဲဒီမှာယူကရိန်းသမ္မတဗော်ဒီမီယာဇော်လန်စကီးနဲ့တွေ့ဆုံခဲ့ပါတယ်။နျူကလ িয়ার လက်နဲ့အသုံးပြုလာမယ်ဆိုရင်ရင်ဆိုင်ရမယ့်အကျိုးဆက်တွေကိုသတင်းစကားပေးဖို့နဲ့အန်ဒီယဲဖြစ်မှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရအနေနဲ့ရုရှားနဲ့အစ်မြင့်တာဝန်ရှိသူချင်းချင်းဆက်ဆက်မှုတွေလုပ်ခဲ့တယ်လို့ Jake Sullivan ကပြောပါရယ်ဒီကနေ့အင်္ဂါနေ့အမေရိကန်အစိုးရတပ်တန်းဝက်ရွေးကောက်ပွဲမှာဘလို့ဘဲအဖြေထွက်ထွက်ယူကရိန်းပေါ်အမေရိကန်ရဲ့ထောက်ခံကူညီမှုကတော့မယိမ်းမယိုင်ခိုင်ခိုင်မာမာရှိနေမယ်လို့ Jake Sullivan ကထပ်လောင်းပြောကြားခဲ့ပါရယ်ရှင်
တရုတ်ပြည်ဆိုင်ဟမ်းမှာကျင်းပနေတဲ့ကုန်သွယ်ရေးပြပွဲဖွင့်ပွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုမိန်ကွန်းပြသမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ရုရှားရဲ့တရားမဝင်ယူကရိန်းစစ်ပွဲကိုဝေဖန်ပြီးတရုတ်ဘောကုန်သွယ်ရေးအရာမိခိုနေရတာကိုရှော့ချဖို့ဥရောပကောင်စီဥက္ကဋ္ဌကသူ့ရဲ့မိန်ကွန်းမှာပြောထားတာကြောင့်ဖယ်ရှားပစ်လိုက်တာဖြစ်ကြောင်းသံတမန်တွေကပြောကြပါဗျ။တရုတ်သမ္မတရှီချင်းပင်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြီးအကဲတွေကဖွင့်ပွဲမှာစကားပြောကြဖို့စီစဉ်ထားရှိပြီးဥရောပကောင်စီဥက္ကဋ္ဌ Charles Michel ရဲ့ကြိုတင်သွင်းထားတဲ့ဗီဒီယိုမိန့်ခွန်းကလည်းအစီအစဉ်တိုင်းမှာပါဝင်တယ်လို့အမည်မဖော်လိုတဲ့ဥရောပတန်တမန်၃ယောက်က writer ကိုပြောကြပါတယ်အခုလိုဖယ်ရှားလိုက်တာကြောင့်တန်တမန်တွေအာတင့်နေကြတယ်လို့လည်းသူကဆိုပါတယ် CIA လို့တည်ကြတဲ့တရုတ်နိုင်ငံတကာသွင်းခုံပြပွဲမှာဥရောပကောင်စီဥက္ကဋ္ဌ Michel ကိုစကားပြောဖို့ဖိတ်ကြားခဲ့တယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူBaron Letts ကလည်းပြောပါတယ်တရုတ်အာဏာပိုင်တွေရဲ့တောင်းဆိုချက်အရကြိုတင်ဗီဒီယိုရိုက်ကူးပေးပို့ခဲ့ကြောင်းဒါပေမဲ့နောက်ဆုံးမှမသုံးခဲ့တဲ့အကြောင်းဒီကိစ္စကိုတန်မာရေးလှုပ်ထုတ်မှုတွေအရကင်တွယ်နေကြောင်းသူက writer ကိုပြောပါတယ်ဒါပေမဲ့တရုတ်ဘက်ကတော့သုံးတရားပြောဆိုတာမရှိသေးပါဘူးဥရောပကောင်စီဥက္ကဋ္ဌရဲ့မိန့်ခွန်းထဲမှာရုရှားရဲ့ Ukraine စစ်ပွဲကိုဝေဖန်ထားပြီးရုရှားရဲ့ရဲစစ်ကြမ်းကြုတ်တဲ့စစ်ပွဲကိုရပ်သွားအောင်တရုတ်ကဩဇာညောင်းနိုင်တဲ့အခမ်းအနားရှိကြောင်းဒါကိုအဆုံးသတ်ဖို့တရုတ်ကကူညီနိုင်ကြောင်းပြောဆိုထားကြတာမင်းကကောင်းလို့ချက်တွေထဲမှာပါရှိတယ်လို့ writer သတင်းကပြောပါတယ
်။ Ukraine ကိုတိုက်ခိုက်ရမှာအသုံးပြုဖို့အတွက်ရုရှားနိုင်ငံကိုလက်နက်ကြီးတွေခဲယမ်းမိကြောက်တွေကိုတင်မောနဲ့ပို့ဆောင်နေတယ်ဆိုတော့ American ရဲ့ဆွဆွဲပြောဆိုချက်ကိုမြောက်ကိုရီးယားကညှင်းပယ်လိုက်ပါတယ်။ဒါအပြင် American ကလိမ်လည်ပြောဆိုတာဖြစ်တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့ကပြန်ပြီးဆွဆွဲလိုက်ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့ဒုံးကျည်တွေအမြောက်တွေကိုစမ်းသပ်ပစ်ခတ်နေရမှာသူတို့အနေနဲ့ရွေးချယ်မယ်ဆိုရင်တောင်ကိုရီးယားနဲ့ American ကိုပြစ်မှတ်ထားပြီးညှာတာမှုကင်းကင်းနဲ့ပစ်ခတ်နိုင်တယ်လို့လည်းဆိုလိုက်ပါတယ်။မြောက်ကိုရီးယားဟာမကြသေးခင်နှစ်တွေအတွင်းမဟာမိတ်ရုရှားနဲ့အစဉ်လာရအေးအေးချမ်းချမ်းရှိခဲ့တယ်လို့ယူကရိန်းကရုရှားသိမ်းပိုက်ထားတဲ့နေမြေတွေမှာပြန်ပြီးတိစောက်ဖို့အတွက်သူ့ရဲ့အလုပ်သမားတွေဆေးလွတ်ခဲ့တယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကအရေးအမွတ်ပြောခဲ့တာပါရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ဥရောပသမဂ္ဂကလူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်တပ်ကအရာရှိကြီးတွေနဲ့လက်နက်ပွဲစားတွေဖြစ်ကြပါတယ်။စီးပွားရေးခရိုနီဥသေစားနဲ့စစ်တပ်အတွက်လက်နက်ဝယ်ပေးသူဦးအောင်မုံပြင်းတို့အပြင်ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးစစ်တပ်ကိုငွေကြေးပတ်ပုံးရမှာပါခဲ့သူလို့စွပ်စွဲထားတဲ့ဦးနိုင်ထွတ်အောင်တို့လည်းပါဝင်ကြပါတယ်။အဒီလိုအရေးယူတာကိုမြန်မြန်ကောင်းထည့်ဖော်ဖို့ဘာမကမ်ပိန်း UK ကတောင်းဆိုလိုက်ပါတယ်။လေကြောင်းကတိုက်ခိုက်လက်နက်ကြီးတွေနဲ့ပစ်ခတ်ဖမ်းဆီးတာတွေနေ့စဉ်ပုံမူလာပြီး EU အနေနဲ့အရေးကြီးလောက်ကင်ဖို့လိုအပ်နေကြောင်းမြန်မာစစ်တပ်ကငွေချင်းနဲ့လက်နက်ရရှိနေတဲ့လမ်းကြောင်းတွေကိုဖျက်တော့မှလူတွေကိုကယ်တင်နိုင်မှာဖြစ်ကြောင်းဘာမကမ်ပိန်း UK ရဲ့ Director Mac Farmer ကပြောပါတယ်။အစိုးရအဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကန်စောတရားသူကြီးချုပ်ဦးထွန်းထွန်းဦးအစိုးရတရားစွဲဆိုရေးဌာနညွှန်ကြားရေးမှူးချုပ်ဒေါ်ဆွေဆွေအောင်အကြီးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောမင်းအင်းစိန်ထောင်ပိုင်ကြီးဦးစောလင်းအောင်အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်းဆွေစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဥက္ကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းစီးရင်မှာပါဝင်ကြတာကိုတွေ့ရပါတယ်။စစ်တပ်ကဗိုလ်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံမြဒုတိယဗိုလ်ချုပ်ကြီးအောင်စုဒုတိယဗိုလ်ချုပ်ကြီးသက်ပုံနဲ့အခြားဗိုလ်ချုပ်တွေလည်းစီးရင်မှာပါကြတာကိုတွေ့ရပါတယ်။
လွန်ခဲ့တဲ့နှစ်နှစ်ကမြန်မာနိုင်ငံတဝန်းမဲပေးခဲ့ကြတဲ့ရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီတန်တိတ်ထံကိုထက်လောင်းအတည်ပြုခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးမဲဆန္ဒရှင်တွေရဲ့ဆန္ဒကိုအာဏာရှင်တွေဘက်ကတားဆီးပိတ်ပင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းထုတ်ပြန်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းမှုဟာမြန်မာနိုင်ငံမှာဆယ်စုနှစ်တခုစာဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုနောက်ပြန်လှည့်စေခဲ့တဲ့အကြောင်းနိုဝင်ဘာလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေကြားမှာမြန်မာပြည်သူတွေအတွက်ပုံမဆိုးဝါးတဲ့လူသားချင်းစာနာမှုအကျက်တဲတွေကြုံနေရတဲ့အကြောင်းနဲ့ဒီလိုဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးတာတွေကိုကန့်သတ်ဖို့စူးစမ်းခံနေရတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ Australia နိုင်ငံ Federal အစိုးရရဲတပ်ဖွဲ့နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြားဆက်သွယ်ပန်းတပ်မှုရှိနေတာကို Australia ရဲတပ်ဖွဲ့ကဝန်ခံပြောဆိုတဲ့အကြောင်းဒီနေ့ထုတ် ABC သတင်းမှာရေးသားထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေအတွက်အရေးယူပိတ်ဆို့ဖို့ Australia အစိုးရပေါ်တောင်းဆိုနေချိန်မှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ Australia ရဲတပ်ဖွဲ့အကြားပတ်သက်မှုတွေကို Greens Party ကအထက်လွှတ်တော်မှ Jordan Steve John ကအထက်လွှတ်တော်မှစစ်ဆေးမေးခွန်းထုတ်ခဲ့တာပါ။ Australia Federal ရဲတပ်ဖွဲ့ဒုတိယ Commissioner မင်းကြီး Ian McCarthy က မြန်မာရဲတပ်ဖွဲ့နဲ့ဆက်နွယ်ပတ်သက်မှုတွေဟာတင်နန်းပေးတာမျိုးစွမ်းရည်မြင့်တင်ပေးတာမျိုးမဟုတ်ဘဲမူရစ်ဆေးဝါးတိုက်ဖျက်ရေးလို့ဩစတြေးလျဘက်ကလိုအပ်တာတွေအတွက်ဖြစ်ကြောင်းတုံ့ပြန်ဖြေကြားခဲ့တာကို ABC သတင်းမှရေးထားပါတယ်။ဩစတြေးလျနိုင်ငံလမ်းမတွေပေါ်ရောက်လာတဲ့မိသားအန်ဖန်တင်စိတ်ကြောင့်ဆေးပြားတွေရဲ့80%ရာခိုင်နှုန်းဟာမြန်မာနိုင်ငံကရောက်လာတာလို့လည်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး EN McCartney ကပြောပါတယ်။ဒါကြောင့်လည်းမူရစ်ဆေးဝါးတိုက်ဖျက်ရေးရွေးချက်တွေအတွက်သတင်းချက်လက်ဖလှယ်ဖို့နိုင်ငံရဲတပ်ဖွဲ့အကြအကန့်အသတ်နဲ့ဆက်ဆံနေတဲ့အကြောင်းပြောဆိုသွားတာပါတက်ချွတ်လှုပ်ရှားသူတွေကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုပြီးဆက်ဆံရေးဖျက်တောက်ဖို့ပိတ်ဆို့တန်းခတ်ဖို့တောင်းဆိုနေကြပါတယ်ဩစတြေးလျဆိုကတော့မြန်မာစစ်ကောင်စီပေါ်ပိတ်ဆို့တန်းခတ်ဖို့စဉ်းစားနေစေဖြစ်ကြောင်းတုံ့ပြန်ပြောဆိုပြီးဘလို့အရေးယူဖို့စဉ်းစားနေတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး
မြန်မာအလံတင်ထားတဲ့ Lady 3အမည်ရှိငါးဖန်းသင်္ဘောနဲ့သီရိလင်္ကာနိုင်ငံကရွှေပြောင်းနေထိုင်သူ300ကို VNN ကမ်းခြေမှာကယ်တင်ခဲ့ရတယ်လို့ VNN အာဏာပိုင်တွေကအင်္ဂါနေ့ကပြောပါတယ်။သင်္ဘောက VNN တောင်ပိုင်း Vantu ကနေရေချောင်းမိုင်250အကွာမှာအခက်အခဲတွေ့ခဲ့ကြောင်းရေချောင်းမိုင်6000အကွာကကနေဒါနိုင်ငံကိုဥတီသွားမယ်လို့ VNN ပင်လယ်ရေချောင်းရှာဖွေရေးနဲ့ကယ်တင်ရေးပေါင်းစပ်ညှိနှိုင်းမှုဌာနကပြောပါတယ်။အင်ဂျင်ကန်တဲ့ကိုရေဝင်လာခဲ့ပြီးနိုဝင်ဘာလ5ရက်နေ့ကတည်းကပြင်လို့မရခဲ့ဘူးလို့အဆိုပါဌာနကဆိုပါတယ်။ကလေး20အပါဝင်လူအလုံး303ယောက်သင်္ဘောပေါ်မှာတွေ့ရှိရပါတယ်။မာလိမ်မှုကတနင်္လာနေ့မှာအကူအညီစတောင်းခဲ့တာဖြစ်ပြီး VNN တောင်ပိုင်းက Van 2ကိုခေါ်ဆောင်လာခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင
်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုတိုက်ဖျက်ရင်းမှာနိုင်ငံတွေအနေနဲ့ပူးပေါင်းလှုပ်ဆောင်ကြမလား။ဒါမှမဟုတ်အားလုံးကကိုယ့်ကိုယ်ကိုလှုပ်ကြံတဲ့အဖြစ်မျိုးရင်ဆိုင်ကြမလားဆိုပြီးကုလသမဂ္ဂအတွင်းမှုချုပ် Guterres ကသတိပေးပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံမှာနိုဝင်ဘာလ6ရက်ကနေ17ရက်နေ့ထိကျင်းပတဲ့ UN COP27 28ချိန်မြောက်ကုလသမဂ္ဂဆိုင်ရာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးထိပ်သီးအစည်းအဝေးမှာတနင်္လာနေ့ကကုလသမဂ္ဂအတွင်းမှုချုပ်ကမင်းကွန်းပြောကြားရမှာအဲ့ဒီလိုထည့်အသွင်းပြောဆိုသွားခဲ့တာပါ။အဲ့ဒီဆွေးနွေးပွဲမှာပူနွေးလာမှုပေါ်ချမ်းသာတဲ့နိုင်ငံတွေကလေထုညဉ့်ညမ်းမှုတွေထုတ်လုပ်မှုကိုလျှော့ချရေးပို့မှုအရေးယူဆောင်ရွက်ဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုခဲ့ကြပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့တင်ပြပေးကြတာပါခင်ဗျာ။ဒါတော့ကျွန်တော်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရလာပြီးမို့ပထမဆုံးတော့ဒီကနေ့အမေရိကန်မှာမဲပေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဒီကနေ့ကျွန်တော်တို့အခုအတန်းလွှင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာသမရသက်တမ်းဝက်လွတ်တော်ရွေးကောက်ပွဲတွေကျင်းပနေပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးထိန်းချုပ်မလဲဆိုတာဒီရွေးကောက်ပွဲရဲ့ရလကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။တချို့ပြည်နယ်တွေမှာမနေ့6နိုင်တည်းကမဲယုံတွေဖွင့်လို့မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီကနေ့မနေ့မဲယုံဖွင့်ချိန်တန်းစီစောင့်ပြီးမဲပေးခဲ့သူကနေဒါကပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။ကျွန်တော်ဒီနေ့မနေ့မဲယုံဖွင့်ချိန်6နာရီရမဲသွားပေးရပါလေကျွန်တော်တို့ကကနေဒါကဝက်စင်ကနေဒါကမြို့သေးသေးလေးပါပေါ့လေဒူရီယာတော်တော်များတယ်ကျွန်တော်ရှိမှလူ30-40လောက်တော့ရှိတယ်မိနစ်20လောက်စောင့်ပြီးမဲပေးခဲ့ရတယ်ကျွန်တော်တို့မြို့မှာတော့လူငယ်ရောလူကြီးရောနှစ်ယောက်စလုံးနှစ်မျိုးစလုံးလာပြီးမဲပေးကြရတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့ဟိုလူမျိုးခွဲခြားမှုနဲ့စီးပွားရေးကိုဦးစားပေးပြီးမဲပေးခဲ့တာပေါ့လေကိုကမြန်မာပြည်ကလာခဲ့တဲ့ first generation တွေဆိုတော့လူမျိုးရေးခွဲခြားမှုကိုရှောင်ဖို့အတွက်ကိုကျွန်တော်ဒီမိုကရက်တစ်ကိုမဲပေးခဲ့ပါတယ
်ဗျာ။ဒါကတော့ Connecticut ပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုရှင်းပြခဲ့တာပါ။အခုတစ်ခေါက်သမရသက်တမ်းဝိတ်လွတ်တော်ရွေးကောက်ပွဲတွေမှာကြိုတင်မဲပေးသူတွေလည်းအတော်လေးများပါတယ်။ Virginia ပြည်နယ်မှာနေတဲ့ကိုညင်ညီကတော့သူကြိုတင်မဲပေးခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်။ကျွန်တော်အခုနေရတော့ Virginia မှာနေပါတယ်။အဲဒီ Virginia ပြည်နယ်မှာကျွန်တော်အခုဘာလုပ်လဲဆိုတော့လုံးခဲ့တဲ့ပတ်နောက်ထဲကကျွန်တော်ကြိုတင်မဲပေးလိုက်ပါတယ်။ဘာကြောင့်ဒီလိုပေးရလဲဆိုတော့ဒီရေကောက်ပွဲကအရေးပါတယ်သူကျွန်တော်ထင်ပါတယ်။ကိုလိုဂျင်နဲ့အမတ်ကြီးကိုလိုဂျင်နဲ့ပါတီလည်းအမြန်ဆုံးမဲယူကြိုတင်မဲတွေရအောင်လိကထားပြီးပြင်ဆင်ဖြစ်ပါတယ
်။ဒီပြည်နယ်တွေမှာဒေသဆန်တော်ချင်းမနေ့6နာရီမှာမဲယုံတွေဖွင့်ပြီးတချို့ပြည်နယ်တွေကတော့မဲယုံပိတ်ချိန်နောက်အကြဆုံးဒေသဆန်တော်ကြီးည9နာရီဖြစ်ပါတယ်ဒီရွေးကောက်ပွဲမှာ Republican Party ကအောက်လွှတ်တော်မှာအများစုအနိုင်ရပြီးလူမျိုးစုပါတီဖြစ်လာမယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ပ ပြီးတော့ပြောဆိုနေကြပါတယ်။ဒါကြောင့်လက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်ပါတီဟာလွှတ်တော်မှာလူနည်းစုပါတီအဖြစ်အသွင်ပြောင်းသွားဖို့များနေပါတယ်။အခုလိုတက်တန်းဝက်ရွက်ောက်ပွဲတွေကျင်းပတဲ့အခါမှာလက်ရှိသမ္မတရဲ့ပါတီကရှုံးနိမ့်လေးရှိတယ်ဆိုတဲ့သမိုင်းအစဉ်လာလဲအမေရိကန်ပြည်ထောင်စုမှာရှိပါတယ်။အထက်လွှတ်တော်မှာတော့လက်ရှိမှာဒီမိုကရက်ပါတီကလူအများစုအဖြစ်ရှိနေတာမှာအခုရွက်ောက်ပွဲမှာပဲပါတီကအပြတ်အသတ်အနိုင်ရမယ်ဆိုတဲ့ကြိုတင်ခံမှန်းချက်ရှိနေတာကြောင့်ရွက်ောက်ပွဲပြီးမှာပဲပြတ်ပြတ်သားသားသိနိုင်မယ်လို့ခမန်းပြောဆိုနေကြပါတယ်ပါတီနေရာစလုံးအတွက်အဓိကအရေးပါတဲ့ပြည်နယ်တွေကရွေးကောက်ပွဲတွေမှာတော့သမ္မတဂျိုးဘိုင်ဒန်အပါအဝင်အရင်သမ္မတဟောင်းနေဖြစ်ကြတဲ့ဒီမိုကရက်ပါတီအတွက်ဘာရက်ကိုဘားမားနဲ့ရီပပ်ဘလစ်ကန်ပါတီအတွက်ဒေါ်နယ်ထရမ့်တို့ကသက်ဆိုင်ရာကိုယ်စားလှယ်လောင်းတွေအတွက်အသီးသီးမဲဆွယ်စည်းရုံးပေးခဲ့ကြပါတယ်အရင်2020ရွေးကောက်ပွဲရလာကိုအယုံကြည်မရှိဘူးဆိုပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ကတခြားလုံးပြောဆိုနေကြတာကိုယုံကြည်နေတဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်လောင်းတချို့ကလည်းသူတို့ရှုံးနေကြရင်အခုရွေးကောက်ပွဲရလာကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုမှုတွေရှိနေတာကြောင့်ရွက်ကောက်ပွဲရလတဲ့ထွက်လာပြီးတဲ့နောက်ပိုင်းမှာမဲတွေကိုရေပြန်ရေတွက်ရတာဥပဒေကြောင့်အရင်ဆိုင်ဖြည့်ရှင်းရတာတွေရှိလာနိုင်တယ်ဆိုတော့ခမန်းပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ဒီသမရရွက်ကောက်ပွဲဒီခါမှာဒီသမရတက်တန်းဝက်ရွက်ကောက်ပွဲမဲရလအခြေအနေနောက်ဆုံးသိထားရသမျှတွေကိုလည်း VOA ကနေဆက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကငွေလင်လဲမှုအကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာအွန်လိုင်းပေါ်ကနေဤအမျိုးမျိုးနဲ့ငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းပုံစံဟန်ဆောင်ထားတဲ့လုပ်ငန်းတွေတော်တော်များများရှိလာနေပါတယ်။စီးပွားရေးအတက်အကျအတဲအကြောင်းလက်တလောပြည်လဲရေးကိုအဓိကထားပြီးအာကိုငွေချေးတဲ့လုပ်ငန်းတွေဖြစ်ပြီးလူမှုကွန်ရက်နဲ့အွန်လိုင်းတွေမှာဒါဇင်နဲ့ချီများလာတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသတိပေးနေပါတယ်။အွန်လိုင်းပေါ်ကငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းတွေအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
Facebook လူမှုကွန်ရက်ပေါ်မှာနီလန်းမျိုးစုံနဲ့ငွေချေးလိမ်လည်တာတွေရှိနေပြီးတော့အများစုကတော့ငွေချေးလုပ်ငန်းပုံစံနဲ့လျှောက်ထားသူတွေရဲ့ကိုယ်ရေးအချက်အလက်ကိုအသုံးပြုပြီးတော့ငွေညှစ်တဲ့နီးနဲ့လိမ်လည်လှည့်ပြားနေကြတာဖြစ်ပါတယ်။အလွယ်တကူငွေထုတ်ပေးမယ်ဆိုတဲ့နီလန်းနဲ့ဖြားယောင်းကြတာဖြစ်ပါတယ်။ပုဂ္ဂလိကဘဏ်တွေနဲ့လိုင်စင်ရငွေချေးလုပ်ငန်းတွေနဲ့စာရင်းလုပ်ငန်းအဆင့်တွေမများတဲ့အတွက်အွန်လိုင်းပေါ်ကငွေချေးလုပ်ငန်းတွေကိုလူတချို့ကစိတ်ဝင်စားလာကြတာပါ။ဒါနဲ့ပတ်သက်လို့အလက်စားစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပြပါဗျ။
ဖိုင်နန့်ကန်ပြီးသွားတယ်။ဟာစားဆန်နေပြီးကောင်းနေတဲ့အချိန်မှာဒီမှာဘာမှမလုပ်ဘူး။လောလောလေးနဲ့ညနေလို့ဆိုတာသိတယ်။သင်တဲ့ခါကျတော့ကျွန်တော်ဘာလုပ်လိုက်လဲပေါ့။ဟို apply လုပ်ကြတယ်ပေါ့။ apply လုပ်တဲ့ခါမှာကျွန်တော်ဘာတက်တောင်းလဲဆိုရင်စားဆန်တန်းကြီးကိုလို့ပုံတင်ကြီးကိုလို့ဒီဟာအဲ့ဒါ no application process စားရစီပေါ့။အဲ့ဒီတော့တောင်းတယ်။ဒါကတင်းနဲ့ရလို့ရှိရင်ရပါပြီ။ဟိုဒီလေဟိုအားလေဟိုပေးလိုက်တယ်ပေါ့ဆိုပြီးတော့အဲ့မှာ5,000 6,000 3,000အဲ့လိုမျိုးပေးလိုက်တာ။ပေးလိုက်ရတဲ့အခါကျတော့အဲ့မှာလေးကစီးရမျိုးပေးတဲ့ပြီကအထောက်ပြပေါ့
။တချို့ online ငွေချေးလုပ်ငန်းတွေကတော့လျှောက်ထားသူရဲ့မှတ်ပုံတင်တဲ့သကောင်စင်းတွေကိုလူမှုကွန်ရက်ပေါ်တင်ပြီးတော့သူတို့လုပ်ငန်းကငွေချီးထားတဲ့သူဖြစ်ကြောင်းဖြန့်ဝေကြပါတယ်။ကျပ်ငွေ5,000ကနေ3,500ကျပ်အထိငွေချေးနိုင်တယ်ဆိုပြီးတော့ online ပေါ်ကချင်းငွေလုပ်ငန်းလုပ်ကိုင်နေသူတူကသူငွေမချေးခင်မှာဖောင်ချေးဆိုပြီးတော့မဖြစ်မနေပေးရတဲ့အကြောင်းပြောပါတယ
်။မှတ်ပုံလို့ရှိနေတာအိမ်တော်လေးရှိနေတာနောက်ပြီးတော့အာမခံလေးနဲ့ဒီမှတ်ပုံလို့ရှိနေတာလေးပဲ။ဖောင်ချေးချင်းပေးရတယ်ဗျ။3,500ကျပ်ဗျ
။ငွေချေးလိမ်လည်တဲ့ပုံစံအများစုကတော့ငွေမချေးခင်မှာကိုယ့်ရဲ့အချက်လက်တွေနဲ့ငွေသားတချို့ကိုအရင်ဆုံးတောင်းခံကြတာပါ။ဒီလိုအချက်လက်တွေကိုရလာပြီးဆိုရင်ငွေချေးထားတဲ့သူဖြစ်နေလေ online ဆံမျက်နှာတွေကနေတဆင့်ဖြန့်ဝေတာရှိပြီးတော့ကေရကရှင်ကအွန်လိုင်းပေါ်ကနေပြန်ဖြုတ်ပေးဖို့တောင်းဆိုတဲ့အခါမှာတော့ငွေညှစ်တာတွေရှိလာတယ်လို့တချို့ကပြောပါတယ်။ဘဏ်နဲ့အသေးစားငွေချေးလုပ်ငန်းတွေလိုစာရွက်စာတမ်းတွေအပြည့်အစုံမတောင်းတဲ့အွန်လိုင်းကငွေချေးလုပ်ငန်းတွေကိုငွေချေးကျပ်တဲ့နေသူတချို့ကဆက်သွယ်ကြပါတယ်။ငွေချေးလိမ်လည်ခံရသူတွေထဲမှာအရေးပေါ်ငွေလိုအပ်သူတွေပါတယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တချို့လည်းပါနေတာကိုတွေ့ရတယ်လို့လုပ်ငန်းရှင်တို့ကအခုလိုပြောပြပါတယ
်။အွန်လိုင်းပေါ်မှာတော့ဟိုမှတ်ပုံတွေပေးရုံနဲ့ဟိုသက်ဆိုင်ထုတ်ပေးမယ်လို့ပြီးသွားတဲ့အခါကျလို့ရှိရင်ဘာမှစာရင်းစာတမ်းကြားကြရမလို့ချက်ချင်းတရားထုတ်ပေးမယ်လို့အဲ့လိုတွေနဲ့သူကဆော်ရတာပေါ့နော်အကုန်လုံးငွေကြေးကျတဲ့နေရာသူတို့ကဟိုဖန်လိုမျိုး SME finance လိုမျိုးဦးနာကငွေကြေးကုန်ပြီးလိုမျိုးတွေကိုပုံမှန်ကြတာပေါ့နော်ပြောရမယ်ဆိုရင်တော့ပုံမှန်ရိုက်ပြီးတော့သူကထားအောင်တင်ပြတာပေါ့အဲ့လိုတော့ပြောပါမယ
်တရားဝင်လုပ်ငန်းအဖြစ်နဲ့ပုံမှန်ရိုက်ထားတဲ့ online ငွေချေးလုပ်ငန်းတွေဟာများသောအားဖြင့်နာမည်ကြီးရွှေဆိုင်တဲ့ဘဏ်လုပ်ငန်းတွေရဲ့နာမည်နဲ့ စင်နူယိုမှာတူပါပြီးတော့နာမည်ပေးထားကြတာဖြစ်ပါတယ်ဒီလိုငွေကြေးလိမ်လည်နေတဲ့ online ဆံမျက်နှာတွေကလည်းအနည်းဆုံးလုပ်ငန်းပေါင်း30ကျော်ကနေ50နီးပါးလောက်ထိရှိနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရှင
်မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်တော်ရရှင်တို့အနေနဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတိုက်ရိုက်နားဆင်လို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ website ဆံမျက်နှာကနေတိုက်ရိုက်နားဆင်နိုင်ကြသလို Facebook နဲ့ YouTube ဆံမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာခုဆက်ပြီးတော့ထိုင်းနိုင်ငံက like ထုံပွဲတော်အကြောင်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာတစောင်းတိုင်းပွဲတော်ကျင်းပနေတဲ့အချိန်မှာပဲအင်းနီချင်းထိုင်းနိုင်ငံမှာလည်း like ထုံခေါ်ပမ်းမျောပွဲတော်နဲ့မိဘုံပြန်လွတ်တဲ့ပွဲတွေကျင်းပပါတယ်မြန်မာနိုင်ငံမှာမနေ့ကတစောင်းမုံလာပြင်းနေကြားရောက်ပေမဲ့ထိုင်းနိုင်ငံမှာတော့ဒီနေ့နိုဝင်ဘာလ10ရက်နေ့မှတစောင်းမုံလာပြင်းနေကြားရောက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကပွဲတော်တွေအကြောင်းဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မနေ့ကကြားရောက်ခဲ့တဲ့တစောင်းမုံလာပြင်းနေမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေဖျားเจ้าတွေကိုသွားပြီးစီမီပူဇော်တာကထိန်သင်္ကန်းကတ်လူတာမတော်တင်ကန်းရက်လုတ်ဘူးဆိုတာကြီးမင်းတို့ဘွဲကျင်းပါတာစသဖြင့်တမညာဖလာအခါတော်ဘွဲဆင်နွှဲကြပါလေဗုဒ္ဓဘာသာဝင်ရဲ့ယူအရမြတ်စွာဘုရားရှင်ကအဇာတသက်မင်းကိုတဇောင်းမွန်လာပြည်နေမှာတမညာဖလာတုတ်တန်တရားကိုဟောကြားတော်မူခဲ့တာကိုအကြောင်းပြုပြီးတဇောင်းမွန်လာပြည်နေတမညာဖလာအခါတော်နေ့ထိမ့်မဲ့ကျင်းပကြတယ်လို့သိရပါတယ်တမညာဖလာဆိုတာယဟန်ပြုအပ်ခြင်းရဲ့အကျိုးလိုအဓိပ္ပာယ်ရသလိုယဟန်ပြုအပ်ခြင်းရဲ့အကျိုးဟောကြားတဲ့နေ့ဖြစ်တာကြောင့်တဇောင်းမွန်လာပြည့်နေ့တန်ဃာတော်များနေ့လို့လည်းခေါ်ဆိုကြပါတယ်။မျက်စိတစုံစီမိတိုင်းထွန်းလင်းကြတဲ့ကာလဖြစ်ပြီးတဇောင်းဆိုတာမိတိုင်းဖြစ်သလိုမုံကတော့ပြန့်နှံ့လာလို့သတ်မှတ်ပါတယ်။မိုးရာသီပြီးဆုံးတဲ့ကာလကောင်းကင်တစ်ခုလုံးကြည်လင်ပြီးတောင်သူတွေအတွက်ကောက်လင်ခေါ်ကောက်ငယ်ရိတ်သိမ်းချိန်ကြာရောက်တဲ့ကာလလို့လည်းသတ်မှတ်ကြပါတယ်။အင်းဒီချင်းထိုင်းနိုင်ငံမှာတော့တစောင်းတိုင်းပွဲတော်ဖြစ်တဲ့လွိုင်ကထုံပွဲတော်ကျင်းပပြီးမြန်မာနိုင်ငံနဲ့ကျင်းပပုံအနည်းငယ်ကွဲပါလေ။လွိုင်ဆိုတာမျောတာကိုဆိုလိုပြီးကထုံဆိုတာကတော့မီးထွန်းထားတဲ့ပန်းတွေထည့်ထားတဲ့ငပြောဖက်ပါတဲ့ကလပ်လေးတွေကိုခေါ်တာဖြစ်ပါလေ။ပန်းကလပ်ကလေးတွေရေထဲမှာမျောတဲ့ပွဲတော်ဖြစ်ပြီးမြောက်ပိုင်းဒေသတွေမှာတော့လွိုင်ကထုံပွဲတော်နဲ့အတူမှိုင်းတိုက်ထားတဲ့မီးပုံပြန်လေးတွေကောင်းကင်ကိုလွတ်တဲ့ပွဲတွေလည်းကျင်းပကြပါလေ။ထိုင်းနိုင်ငံသားတို့ကဒီပွဲတော်ဟာရေနဲ့သမီးကိုပူဇော်တာလို့ပြောဆိုလေးရှိပြီးတချို့ကလည်းတနစ်တာမကောင်းတဲ့အကုသိုလ်တွေကိုရှင်နဲ့မျောလိုက်တဲ့ပွဲဖြစ်တယ်လို့ပြောလို့ရှိပါတယ်။တချို့ကလည်းကံကောင်းမှုရရားခြေတဲ့အနေနဲ့ခြေသက်လက်သက်သဘင်တွေကိုပန်းနေတဲ့သူမျောလို့ရှိပါတယ်။ချောင်းစုံမီးတွေထွန်းညစ်ပြီးစီစီကားကားကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီနှစ်ထိုင်းနိုင်ငံရဲ့တစောင်းမုံလာပြည်နယ်နိုဝင်ဘာ10ရက်နေ့အာရှဆန်တော်ချင်းညနေ6နာရီဝန်းကျင်မှာကဘာကနေနယ်လအကြောင်းရောက်သွားပြီးလက်ချက်တာကိုအာရှနိုင်ငံကလူတွေတွေ့ရတာကြောင့်လည်းဒီနှစ်ကိုထူးခြားတဲ့နှစ်တစ်နှစ်အဖြစ်သတ်မှတ်ကြပါလေ။အခုဒီဇောင်းမိုးလာပြည်နေ့လာချက်တာဟာ2025ခုနှစ်မတိုင်ခင်လာချက်တာကိုနောက်ဆုံးတွေ့ရတာလို့နက္ခတ္တပညာရှင်တွေပြောကြပါလေ။ဘာပဲဖြစ်ဖြစ်အင်းဒီချင်းထိုင်းနိုင်ငံကလွိုင်ကထုံပွဲတွေကလည်းမြန်မာနိုင်ငံမှာလို့ဘာသာရေးအရတံပိုးထားမှုတွေနဲ့ငိမ့်ချမ်းမှုတာယာဝါပြောဖို့တည်ငြိမ်ဖို့ဝိပုစုတောင်းကြတဲ့ပွဲတော်တွေဖြစ်ပါလေ။ကျွန်တော်တင်ထိုက်ဦးပါခင်ဗျာ။
ဥတင်ထားဥတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအိန္ဒိယနိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်ဝါးတစ်ပုဒ်ကိုလည်းတင်ပြပေးသွားပါဦးမယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်ဝါးတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Page တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
VOA ဖီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။ခုဆက်ပြီးတော့အိန္ဒိယနိုင်ငံဘက်ကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံကရမုန်နာမြစ်ဟာအဓိကအားဖြင့်ဆက်ယုံတွေကနေအကြီးအကျယ်ဆွန့်ပစ်လိုက်တဲ့ဆွန့်ပစ်ပစ္စည်းတွေ၊မိလာအညစ်အကြေးတွေနဲ့တဘာဝရေးစီးဆင်းမှုတွေကြောင့်ညှဉ်းနှံနေတာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ကြွမ်းကျင်သူတွေကပြောပါတယ်။ဒါအပြင်မြို့တော်နယူးဒေလီမြို့လယ်ကောင်ကနေဖြတ်တန်းစီးဆင်းနေတဲ့ရမုန်နာမြစ်ပေါ်မှာအစိတ်အောက်ဖြစ်စေတဲ့အမြုပ်တွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကတွေ့ခဲ့ရပြီးတဲ့နောက်အခုလိုပြောလိုက်တာဖြစ်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးမှာပါခင်ဗျာ။
အိန္ဒိယနိုင်ငံကရမုန်နာမြစ်ပေါ်မှာအမြုပ်တွေဘောလုံးပေါ်နေတာကပြီးခဲ့တဲ့နှစ်တွေအတွင်းမှာအိန္ဒိယနိုင်ငံကသတင်းတွေမှာထိတ်ဆုံးမှနေရာယူထားပြီးတော့အဲ့ဒီမြုပ်တွေကြောင့်ပဲဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကြမှာစိုးရိမ်မှုတွေဖြစ်လာနေပါတယ်ဒီပင်နာကပူးဟာတိတ်ပန်တဲ့ပတ်ဝန်းကျင်ဌာနကညွှန်ကြားမှုဖြစ်ပါတယ
် The dams and the barrages which are supplying water
ဒီလီမြို့ကိုရေကာတာတွေနဲ့ဆယ်တွေကရေစီးဆင်းမှုတွေအားလုံးကိုဖြတ်တောက်လိုက်ပါတယ်။ဒါကြောင့်အကြီးဆုံးပြဿနာကတော့သဘာဝရေစီးဆင်းမှုမရှိတော့တာပါ။ဒုတိယအချက်ကတော့တကယ်လို့သဘာဝရေစီးဆင်းမှုမရှိဘူးဆိုရင်ရေမုန်နာမြစ်ထဲကိုစီးလာတဲ့ရေတွေအားလုံးဟာစွန့်ပစ်လိုက်တဲ့စွန့်ပစ်ရေတွေပါ။အခုဆိုဒေလီဟာရယာနာနဲ့ဒေလီနားကတချို့နေရာတွေကစွန့်ပစ်လိုက်တဲ့အထက်မှာစွန့်ပစ်ပစ္စည်းနှမျိုးပါဝင်ပြီးတခုကမိန်လာနဲ့နောက်တစ်ခုကစက်ရုံတွေကထွက်လာတဲ့စွန့်ပစ်ပစ္စည်းတွေဖြစ်ပါတယ်။အခုလောလောဆယ်နာမည်ကြီးနေတဲ့အမြုပ်ထတဲ့ကိစ္စကတော့စက်ပြာနဲ့အဝတ်လျှော်စက်ပြာလုပ်ငန်းတွေကြောင့်ဖြစ်ပါတယ
်။မြစ်ထဲမှာရေဓူးကိုညဉ့်ညမ်းစေတဲ့အညစ်အကြေးတွေများလာတဲ့အကြောင်းတွေထဲမှာမုတ်တုံမိုးရာသီကုန်းဆုံးတာကလည်းအဓိကအကြောင်းအရာတစ်ခုဖြစ်တယ်လို့သူကပြောပါတယ
်။ At this stage in say November first week or end of October,When the monsoon is retreating
October နောက်ဆုံးပတ်ဒါမှမဟုတ် November ပထမပတ်လိုမျိုးမုတ်တုံရာသီကုန်တဲ့အချိန်မှာတော့ညဉ့်ညမ်းစီတဲ့ပစ္စည်းတွေကစပြီးတော့များလာနေပါတယ်ဒါကလည်းတစ်နှစ်လုံးကတခြားအချိန်တွေတဲ့ပိုများတဲ့အကြောင်းတွေကတစ်ခုဖြစ်ပါတယ
်မြစ်ထဲမှာအဲ့လိုမျိုးအစိတ်အောက်ဖြစ်စေတဲ့အမြုပ်တွေတွေ့လာနေရတဲ့ကြားထဲမှာပဲညူဒီလီမျိုးကန်တွေကတော့မြစ်ထဲမှာရေချိုးနေကြတော့မှဖြစ်ပါတယ်အခုချိန်ဟာဟိန္ဒူဘာသာဝင်တွေရဲ့နေဖျားကိုပူဇော်တဲ့ပွဲတော်စတင်တဲ့အချိန်လည်းဖြစ်ပါတယ်အနေပတ်သက်ပြီးတော့ညူဒေလီမြို့ကန်တူကတော့အခုလိုပြောပါရဲ
ကဲတဂျမနာမင်းနဟာနေလိုက်ခဲ့ဂန္ဒာပါနီရဲ့ကာလာပါနီရဲ့ဂျာကဘရာဝဲ
ရှမုံနာမြင့်ရေဟာရေချိုးဖို့တော့မကောင်းပါဘူးရေကညစ်ပတ်ပြီးတော့မဲနေပါတယ်ပြီးတော့အမြုပ်တွေလည်းရှိပါတယ်ကျမတို့အနေနဲ့ဒါကိုတန့်ရှင်းအောင်လုပ်ဖို့လိုပြီးတော့အဲ့ဒါပြီးတော့မှနေဖျားကိုပူဇော်တဲ့ပွဲတော်ကိုကျမတို့လုပ်တင်ပါတယ်ဒေလီအစိုးရနဲ့နိုင်ငံရေးသမားတွေဟာမဲမရခင်ကတော့မဲရဖို့အတွက်ယူယူကျွကျွနဲ့အိမ်တွေကိုလာပြီးတော့ကတိတွေပေးခဲ့ကြပြီးမဲလည်းပေးပြီးသွားရောဘာမှလုပ်မပေးတော့ပါဘူ
းရမုန်နာမြေတွေထဲမှာစိတ်တင့်နေတဲ့ဓာတုပစ္စည်းတွေပါဝင်နေပြီးတော့အိမ်ထဲမှာအမိုးနီးယားနဲ့ခဲစိတ်ဓာတ်တွေလည်းအတော်လေးကိုမြင့်မားနေတယ်လို့ဆိုပါတယ်အဲ့လိုမျိုးရမုန်နာမြေရေရုညဉ့်ညမ်းမှုအရန်များနေတဲ့အတွက်ရေပြားနဲ့အစာရင်းနဲ့ဆိုင်တဲ့ပြဿနာတွေဖြစ်လာနိုင်တဲ့အပြင်တချို့အိတ်ကိုစိုးစိုးဝါဖြစ်တဲ့လူတွေဆိုရင်ကင်ဆာရောဂါတွေအထိပါဖြစ်လာနိုင်ခြင်းရှိတယ်လို့ပြောပါတယ်မင်းလာကိုတေချာစနစ်တကျထိထိရောက်ရောက်ဆုံးပြတာတွေရေစိုးထုတ်ဆက်တွေနဲ့တဘာဝရေစီးဆင်းမှုတွေကမြစ်ထဲကိုရေအတန်နဲ့စီးဝင်နိုင်အောင်လှုပ်ဆောင်ပေးမှာဖြစ်တယ်လို့ကပူဝါကပြောပါရယ်အခုလိုရမုံနာမြစ်ကရေလူညဉ့်ညမ်းမှုတွေဖြစ်နေတဲ့အချိန်ထဲမှာပဲဒေလီမြို့ကလေလူညဉ့်ညမ်းမှုအဆင့်ကလည်းအတော်လေးကိုဆိုးဝါးနေတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကအထင်ကရရမုံနာမြစ်ညဉ့်ညမ်းနေတဲ့အကြောင်းသတင်းဆောင်မကိုကိုရန်နိုင်ငံကတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
။ပြည်အမေရိကန်တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ပြည်အမေရိကန်တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာမြင်ကွင်းကျဲမတ်စုများကဘာတလောက်ခီးသွားတို့အပြင် VOA ပုံပြရုပ်တံအစီအစဉ်တွေကိုနှာစင်ကြရဖို့ရှိပါတယ်အခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်ဒီကနေ့အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်တပ်တန်းဝက်လွတ်တော်ရွေးကောက်ပွဲရလပေါ်မူတည်ပြီးအမေရိကန်လွတ်တော်နေရာမှာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီတို့ဘလောက်စီနေရာတွေရကြမလဲဆိုတာအဆုံးဖြတ်ပေးမှာပါဒီရွေးကောက်ပွဲဟာမျှတမှန်ကန်မှုရှိရလားဆိုပြီး Republican တချို့ကမေးခွန်းထုတ်နေကြပါတယ်ပါတီဆွဲမရှိသူတွေကတော့ရွေးကောက်ပွဲကိုအနိကစောင့်ကြည့်နေကြပါတယ် VOA သတင်းတော် Arash Arabasadi ပေးပို့ထားတဲ့သတင်းလွှာကိုကိုဝင်းခတ်မောင်ကတင်ပြပေးမှာပါခင်ဗျာ
ခုနှစ်တပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲတွေအတွက်ကျိုးတင်မဲပေးတာရောလူကိုယ်တိုင်သွားရောက်မဲပေးတာတွေနိုဝင်ဘာ10ရက်အင်္ဂါနေ့မှာဆုံးသက်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်က Republican ထက်မဆိုးသလောက်နေရာနည်းနည်းပိုရထားပါတယ်။ဒါမဲ့သမိုင်းတစ်လျှောက်တက်တန်းဝက်ရွေးကောက်ပွဲမှာလက်ရှိသမ္မတရဲ့ပါတီကလွှတ်တော်မှာနေရာတချို့ဆုံးရှုံးပြီးတိုက်ခိုက်ပါတီကလွှတ်တော်ကိုထိန်းချုပ်နိုင်မှုဖြစ်တတ်ပါတယ်။ဒါကြောင့်အခုတက်တန်းဝက်ရွေးကောက်ပွဲမှာလည်းသမ္မတဂျိုးဘိုက်ဒန်ရဲ့ဒီမိုကရက်တွေအထက်နဲ့အောက်လွှတ်တော်နေရာတချို့လက်လွတ်ရပွဲရှိတယ်လို့ခန့်မှန်းကြပါတယ်။ဒါဆိုရင်တော့အောက်လွှတ်တော်မှာ Republican Party ကလူအများစုနေရာရသွားနိုင်ပါတယ်ဒီနှစ်အစောပိုင်းကိုဝင်ဖျက်ချခွင့်ဆိုင်ရာမျိုးသမီးခွင့်ရေးကိုပိတ်ပင်ဖို့ဥပဒေပြောင်းလဲပြင်ဆင်မှုဖြစ်ပြီးတဲ့နောက်ပိုင်းမဲသွားပေးမဲ့ပြည်သူများလာမယ်လို့ဒီမိုကရက်တွေကပြောနေကြပါတယ
် And even though our economy is tough people think about it and say wait a minute this is the party
American Seaboy အချက်တည်းရှိတယ်ဆိုပေမဲ့ Democrat Party ကသမဂ္ဂတွေကိုကာကွယ်နေတာအဖိုးနှုန်းတက်တာတဲ့ကျမကြီးဆောက်ရှောက်မှုရအောင်လုပ်ပေးနေတာကိုဝင်ဖြစ်ချခွင့်လိုမျိုးပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုဒီမိုကရက်ပါတီကကောက်ွယ်ပေးနေတာတွေကိုပြည်သူတွေကနားလည်ပါတယ်။ဒီရွေးကောက်ပွဲကလွယ်တော့မလွယ်ပါဘူး။ဒါကတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲပဲရှိပါသေးတယ်။ဒီမိုကရက်ပါတီအနေနဲ့အထက်လွှတ်တော်မှာနေရာအများစုဆက်ယူနိုင်မယ့်အလားအလာကိုကျွန်တော်မြင်နေပါသေးတယ
်။2020သမ္မတရွေးကောက်ပွဲမှာမဲမတမာမှုရှိတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်မှားယွင်းစွပ်စွဲချက်ကိုလက်ကင်ထားပြီးဒီတက်တန်းဝက်ရွေးကောက်ပွဲကလည်းမှန်ကန်မျှတမှုမရှိဘူးလို့ပြောနေတဲ့ Republican ကိုယ်စားလှယ်လောင်းတို့လည်းရှိနေပါဗျ။အထက်လွှတ်တော်နေရာလူမဲ့ဒီတက်တန်းဝက်ရွေးကောက်ပွဲမှာအချက်ချာကြတဲ့ Georgia ပြည်နယ်ဖူတန်ခရိုင်ကမဲယုံတွေမှာစောင့်ကြည့်လေလာဖို့ပါတီဆွဲကင်းသူတွေကို Carter Center ကလေ့ကျင့်ပေးထားပါဗျ။ Georgia ပြည်နယ် Atlanta မြို့မှာရှိတဲ့ Carter Center ကိုသမ္မတဟောင်း Jimmy Carter နဲ့သမ္မတကတော် Roselyn တို့ကပူးတွဲတည်ထောင်ခဲ့တာပါ။ဒီမိုကရက်တိတ်ခါတော်ရဆရာတော် Rafael Warnock ကအမေရိကန်ဘုံလုံးသမားဟောင်း Republican Herschel Walker နဲ့ Georgia ပြည်နယ်မှာအကျိတ်နဲ့ရှင်ပြိုင်မှာဖြစ်ပါတယ
် Americans themselves are starting to have less
American ပြည်သူတွေကိုယ်တိုင်ကရွေးကောက်ပွဲတွေပေါ်ယုံကြည်နေလာတာကိုစတွေ့နေရပါတယ်ဒါကြောင့်ပါတီဆွဲကင်းတဲ့သူတွေကစောင့်ကြည့်လေ့လာပြီးရွေးကောက်ပွဲအကြောင်းတွေပြည်သူတွေပိုပြီးနားလည်လာအောင်ရွေးကောက်ပွဲစနစ်ပေါ်ပြည်သူတွေယုံကြည်တိုးလာအောင်လှုပ်ဆောင်ပေးနေရပါတယ်
ဒီမိုကရက်ပါတီကိုလူကြိုက်များခဲ့တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလည်းအပြောင်းအလဲတွေတွေ့နေရပါတယ်။ကြိုတင်မဲအခြေအနေကိုကြည့်ရင်အထက်လွှတ်တော်နေရာကိုလူနေတဲ့ဒီမိုကရက်ပါတီဘက်ကဂျွန်ဖက်ဒါမန်နဲ့ထရမ့်ကိုအားပေးတဲ့ရီပပ်ဘလစ်ကန်နာမည်ကျော်ဆရာဝန်ဒေါက်တာမဲမက်အောက်စ်တို့သူမသားကိုမသားဖြစ်နေပါတယ်။ဒီရွေးကောက်ပွဲမှာဒီမိုကရက်တွေလားလာကောင်းတာကိုမျှော်လင့်ဖို့သမ္မတဘိုင်ဒန်ကဆန်ဒီယေဂိုမြို့မှာသတင်းတောက်တွေကိုပြောခဲ့ပေမဲ့ရီပပ်ဘလစ်ကန်တွေဘက်ကလည်းသူတို့ပါတီနိုင်မှာအသေးချပဲလို့တထစ်ချပြောနေကြပါတယ်
။ This is going to be a wake up call to President Biden and I hope he answers it.
လွန်ခဲ့တဲ့နှစ်တစ်ကျော်ကာလအတွင်းအမေရိကန်ပြည်ထောင်စုမှာပြဿနာတွေအများကြီးဖြစ်တာကိုကြည့်ပြီးသမ္မတဘိုင်ဒန်တည်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်သူတွေကကျွန်တော်တို့အဆင်မပြေပါဘူး။အပြောင်းအလဲတွေလုပ်ပေးပါလို့တောင်းဆိုနေတာတွေကိုအင်္ဂါနေ့မှာသမ္မတဘိုင်ဒန်မြင်နိုင်မယ်လို့မျှော်လင့်ပါတယ်။ Republican ဦးဆောင်တဲ့အထက်နဲ့အောက်လွှတ်တော်နေရာကပေးထားတဲ့ကတိတွေကိုအကောင့်ထည့်ဖော်ဖို့လုပ်မှဖြစ်ပြီးဒါကိုဂျိုးဘိုင်ဒန်လက်ခံလိမ့်မယ်လို့မျှော်လင့်ပါတယ်
။အခုနောက်ဆုံးစီးရင်အရာအမေရိကန်မဲဆန္ဒရှင်41တန်းကြိုတင်မဲထည့်ပြီးပါပြီ။မဲအားလုံးကိုတော့ရွေးကောက်ပွဲနေ့နိုဝင်ဘာ10ရက်နေ့ညမှာရေးတွက်မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုဝင်းခမ်းမောင်ကတင်ပြပေးခဲ့တာပါခင်ဗျာ။ ခုဆက်ပြီးတော့ဒီကနေ့ကျင်းပတဲ့အမေရိကန်အစိုးရတပ်တန်းဝင်ရွေးကောက်ပွဲအကြောင်းရှင်းပြပေးထားတဲ့ VOA ပုံပြရုပ်သံအစီအစဉ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွတ်တော်ကိုထိန်းချုပ်နိုင်ပြီးပါတီအပြောင်းအလဲဖြစ်စေတဲ့အရေးအကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့နဲ့အဖြစ်အပျက်တွေကို VOA ပုံပြရုပ်သံမှာမိုင်းတန်နာကျော်ကတင်ဆက်ပေးထားပါရခင်ဗျာ
။ဩဇာကြီးတဲ့ American တက်တန်းဝက်ရွေးကောက်ပွဲ American တက်တန်းဝက်ရွေးကောက်ပွဲတွေဟာလက်ရှိသမ္မတရဲ့မူဝါဒတွေပေါ်လူမှုရဲ့သဘောထားကောက်ခံပွဲဖြစ်မြင်ကြပါရဲ့။လင်းနှစ်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပချိန်မှာတက်တန်းဝက်ရွေးကောက်ပွဲကတော့သမ္မတရွေးကောက်ပွဲကျင်းပပြီးနှစ်နှစ်ဒါမှမဟုတ်သမ္မတတက်တန်းတစ်ဝက်မှာကျင်းပတာဖြစ်ပါတယ်။သမ္မတကရွေးကောက်ပွဲမှာမပါပေမဲ့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့အမတ်နေရာ၃ပုံတစ်ပုံရွေးကောက်ကြတာဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေပြည်နယ်ဥရေပြုနေရာတွေအတွက်လည်းရှင်းပြန်ကြရပါပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီပြောင်းလဲဖြစ်စေတဲ့အရေးကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့ကိုကြည့်ရအောင်ပါ2018သမ္မတဒေါ်နယ်ထရမ့်2016ရွေးကောက်ခံရချိန်မှာ Republican Party ကသမ္မတနေရာရောလွှတ်တော်နှစ်ရရောနိုင်ငံအုပ်ချုပ်ရေး၃နေရာလုံးမှာအနိုင်ရထားတာပါ2018ခုနှစ်တက်တန်းနှစ်ဝက်ကျော်လာတော့အောက်လွှတ်တော်မှာ Republican အမတ်နေရာ42နေရာနဲ့လွှတ်တော်မှာအများစုနေရာကိုလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာအများစုနေရာကိုတော့ဆက်ကင်ထားနိုင်ပြီးအောက်လွှတ်တော်မှာရှုံးနိုင်လိုက်ရတဲ့ဖြစ်ရပ်ကသမ္မတပေါ်တည်ရောက်မှုပြင်းထန်ခဲ့ပါတယ်။ Democrat တို့ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတ Trump ပေါ်မှာစုံစမ်းစစ်ဆေးမှုတွေဇက်တိုက်လုပ်ခဲ့ပြီးနောက်တော့တီးကြားစီနှစ်ခေါက်တောင်တရားစွဲဖို့လုပ်ခဲ့တာပါ။ Republican တွေထိန်းချုပ်တဲ့အထက်လွှတ်တော်ကနှစ်ခါလုံးတရက်တည်းလွတ်ပြေးခဲ့ပါ යි 2010 2009ခုနှစ်မှာသမ္မတအိုဘားမားတက်လာတော့ကတော့သမ္မတနေရာနဲ့ဆုံးဖြတ်ချက်6ပိုင်ခွင့်ရှိတဲ့အထက်လွှတ်တော်အမတ်အများစုနေရာ60ပါဝင်လွှတ်တော်နေရာလုံးကိုဒီမိုကရက်တွေထိန်းချုပ်ထားနိုင်ပါ යි နှစ်နှစ်ကြာမှတော့ရှေးရိုးဆွဲတီးပါတီလှုပ်ရှားမှုကြောင့်အားကောင်းလာတဲ့ Republican Party ပြန်နိုင်ရသွားပါ යි Democratic Party က1984နောက်ပိုင်းအောက်လွှတ်တော်မှာတက်တန်းဝက်အများဆုံးရှုံးနိမ့်မှုဖြစ်အမတ်နေရာ64နေရာလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာလည်းသူတို့ရထားတဲ့နေရာတွေပါကုန်ပေမဲ့ကတ်ပြီးနိုင်ခဲ့ပါတယ်။ရလဒ်ကတော့အိုဘားမားရဲ့ကျန်တဲ့6နှစ်သက်တမ်းအများစုကလွှတ်တော်မှာဆုံးဖြတ်ချက်ချမရမလုံမရှားတာဖြစ်နေခဲ့တာပါ။1994သမ္မတဘီလ်ကလင်တန်တက်လာပြီးနှစ်နှစ်ကြာမှတော့အမေရိကန်နဲ့ contract ဆိုတဲ့ရှေးရိုးဆွဲဝါဒီအခြေခံအစီအစဉ်နဲ့မဲဆွဲပြီး Republican Party ခေါင်းဆောင် Newt Gingrich ကနှစ်40တွင်ပထမအဆုံးအကြိမ်ဖြစ်တဲ့အောက်လွှတ်တော်မှာအနိုင်ရအောင်လုပ်ပေးခဲ့ပါတယ်။မဲဆန္ဒရှင်တွေကအခွန်လျှော့ပေးမယ်အစိုးရအဖွဲ့ကိုအရွယ်စားကျစ်လက်သွားအောင်လုပ်ပေးမယ်ဆိုတဲ့မဲဆွဲကတိတွေကိုထောက်ခံပြီးတော့ Democrat တွေလွှတ်တော်နေရာလုံးမှာရှုံးနိမ့်ခဲ့ရပါတယ်။သမ္မတကလင်တန်ကလွှတ်တော်နယ်မပြေလည်ပဲနဲ့အစိုးရအတုံးစည်းနဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေခဲ့လို့အစိုးရရန်တရားကိုအကြကြီးပိတ်ထားခဲ့ရတာပါ။ဒါပေမဲ့လူမှုဖိုလ်ဝင်ကိစ္စရပ်တွေပြန်လည်ပြင်ဆင်ဖို့မျှတတဲ့ရာသုံးမှန်းခြေဆွဲဖို့နှစ်ဖက်သဘောတူညီနိုင်ခဲ့ပါတယ်။1946ခုနှစ်တက်တန်းဝက်မှာတော့လွှတ်တော်နှစ်ရက်လုံးမှာအနိုင်ရထားတဲ့သမ္မတ Harry Truman Democratic အစိုးရရဲ့စစ်ပီးကာလစီးပွားရေးမူဝါဒတွေပေါ်မှာလူထုကမကျေနပ်တာကို Republican တွေအသုံးချလိုက်နိုင်ပြီးတော့လွှတ်တော်နှစ်ရက်လုံးမှာနိုင်သွားပါတယ်။ကမ္ဘာစီးပွားပြည့်ကက်ကြီးစိုက်နေခြင်း1932ခုနှစ်မှာသမ္မတ Franklin D. Roosevelt ကဆလို့လွှတ်တော်နှစ်ရက်လုံး Democratic တို့ထိန်းချုပ်ထားနိုင်တဲ့14နှစ်တာကာလအဲဒီမှာအဆုံးသတ်သွားရပါတယ်။1946မှာရွေးခံရတဲ့လွှတ်တော်အမတ်တွေထဲမှာနောက်တစ်ချိန်သမ္မတဖြစ်လာသူနှစ်ဦး Democratic Party က John F. Kennedy နဲ့ Republican Party က Richard Nixon တို့ပါဝင်ပါတယ်။1894ခေတ်သစ်နိုင်ငံရေးပါတီစနစ်စတင်ကျင့်သုံးချိန်1800ပြည့်လွန်အလဲကားဆလို့အောက်လွှတ်တော်မှာအမတ်နေရာအများဆုံးတစ်ဖက်ပါတီလက်ထက်ရောက်သွားရတာကတော့1894ခုနှစ်မှာဖြစ်ပါတယ်။ Democratic လွှတ်တော်နေရာစုစုပေါင်းရဲ့35ရာခိုင်နှုန်းနေရာပေါင်း125နေရာဆုံးရှုံးခဲ့ရပါတယ်။နိုင်ငံမှာစီးပွားဆုပ်ယူရတာသမ္မတ Grover Cleveland ရဲ့ Democratic အစိုးရကြောင့်လို့ဖြစ်တင်ပြီးနိုင်ငံတောင်ပိုင်းအလဲပိုင်းနဲ့အနောက်ပိုင်းတို့မှာ Republican တွေအကြီးအကျယ်နိုင်ရခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲကစလို့ Republican တွေအောက်လွှတ်တော်ကို16နှစ်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရှင်။
တော်ရချင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့တွင် social media ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်ထိုင်းနိုင်ငံမှာမုတ်တုံမိုးနဲ့ရေတက်တာကိုခီးသွွားလုပ်ငန်းအတွက်အသုံးချပြီး ရေရှက်ပြေးရထားစီစဉ်ပြေးဆွဲပြီးတော့လက်မှတ်ဝယ်မရအောင်ကိုရောင်းကောင်းနေပါတယ်ဗုဒ္ဓဂါယမှာတော့ကမ္ဘာညဉ့်ဉျာဉ်ရေးဆုတောင်းပွဲကျင်းပခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတို့လေးတွေကိုမအေးတန်တာကျော်ကပဲစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာအတွင်းအရှိဆုံးမိရထားကြီးခုံမောင်းနေတာပါဆွစ်ဇာလန်နိုင်ငံမှာတမန်ကျော်ရှိတဲ့ရထားရဲရှိကြီးတစ်စင်းအော်တိုဘာလ29ရက်နေ့ကအဲလ်စတောင်ထဲမှာခုံမောင်းပြီးတော့ဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့ပါတယ်ဆွစ်ရထားလိုင်း RHK ရဲ့195နှစ်ပြည့်အထိမ်းအမှတ်ဖြစ်နေပြေးဆွဲတာဖြစ်ပါတယ်ခီးတဲ့တွဲပေါင်း100ပါဝင်ပြီးတော့ရထားမောင်းသူ9ဦးဆက်ပြေ22ဦးတို့နဲ့ရထားခုံမောင်းခဲ့ရပါတယ်တမိုင်ကျော်အရှိရှိတဲ့ရထားကခီးအရှိ19မိုင်ကျော်ကိုခုံမောင်းခဲ့ပါတယ်။ပရီဒါမျိုးကထွက်ခွာပြီးတော့ဖီလီစာမျိုးကိုအတွားလမ်းမှာတံတားတွေလှိုင်ကောင်းတွေကိုလည်းကျော်ဖြတ်ရပါတယ်။တနင်္လာ22မိုင်နှုန်းနဲ့ခုံမောင်းတဲ့ခီးကိုဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကအတည်ပြုစီးရင်သွင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့နိုဝင်ဘာလ6ရက်နေ့ကနိုင်ငံရဲ့အကြီးဆုံးဆဲဘော်ကနေပြီးတော့ရေရှက်မိရထားခုံမောင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမိုးရိမ်တက်နေချိန်ရာသီအနေထားကိုအမီးအရသုံးချပြီးရေရှက်ပြေးရထားခီးစဉ်ပြေးဆွဲခဲ့တာပါဒီရထားကိုစီးကြည့်ကျင်သူတွေအထူးများလို့ရထားရဲ့လက်မှတ်တွေချက်ချင်းအယောင်ပြတ်သွားခဲ့ပါတယ်ထိုင်းနိုင်ငံအလဲပိုင်းမှာမုတ်တုံမိုးကြောင့်ဆယ်ရီလဲတက်နေတာမို့ရေကရထားလမ်းအောင်နာထိကပ်ပြီးတော့ရေပေါ်ကနေရထားပြေးနေသလိုဖြစ်နေပါတယ်ရထားခီးစဉ်ကဘန်ကောက်မြို့တော်မှာဆက်ပြီးတော့6နာရီအကြာလောက်မှာရောက်တဲ့ပတ်ဆက်ဂျူရာဆယ်ကိုဖြတ်ရပါတယ်ဒီဆက်ကလော့ဒ်ဘူရီခရိုင်မှာတည်ရှိတာဖြစ်ပြီးတော့ဆယ်တဝက်အရောက်မှာတော့ခီးတွေတက်ပုံရိုက်နိုင်အောင်လို့ယထာခဏရက်ပေးခဲ့ပါတယ်
။လော့ဒ်ဖိုင်လိုင်းနမ်နဲ့ခုတန်းကြမ်းတက်ပြီးထီแล้วแหละแต่ปีที่แล้วတော့จองไม่ทัน
ခဏကလေးကယထာလက်မှတ်ရဖို့စောင့်နေတဲ့ဘန်ယန်နုချ်လဲတိတ်လာတဲ့ရှူကင်းနေကြောင့်ပျော်နေပြီးတော့ဖုန်းထဲမှာ memory ပြည့်သွားတဲ့အထိတက်ပုံရိုက်ခဲ့ပါတယ်။ရိပ်ပြည့်လို့နေဖြစ်တဲ့ထိုင်းနိုင်ငံရဲ့အကြီးဆုံးဆယ်ဘော်ကနေယထာဖြတ်မောင်းတာဖြစ်ပြီးတော့ဒီခီးစဉ်တွေကို November လကနေပြီးတော့ February လအထိပြည့်စွဲပေးတာပါအခုတော့နှစ်သက်9ချိန်ရောက်တဲ့အထိယထာလက်မှတ်ကုန်ပြီဖြစ်ပါတယ်အိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့မှာကမ္ဘာငြိမ်းချမ်းရေးအတွက်ဆုတောင်းပွဲပြုလုပ်ခဲ့ကြတာပါ2022ခုနှစ်နိုဝင်ဘာလ6ရက်နေ့မှာဗုဒ္ဓဂါယာကမ္ဘာငြိမ်းချမ်းရေးဆုတောင်းပွဲကိုဖုန်းတော်ကြီးတွေဦးဆောင်ကျင်းပခဲ့ပါတယ်ကမ္ဘာဒေသစုံကဖုန်းတော်ကြီးနဲ့တီလာရှင်အပါ300လောက်ကကမ္ဘာမှာငြိမ်းချမ်းရေးရရှိပြီးတော့လူတွေရဲ့ဘေးဒုက္ခတွေကင်းဝေးဖို့ဆုတောင်းခဲ့ကြတာဖြစ်ပါတယ်။ဖုန်းတော်ကြီးတွေကိုလည်းကထိန်တင်ငန်းဆက်ကပ်လှူဒန်းခဲ့ပါတယ်။ဗုဒ္ဓဂါယာဒေသဟာဖျားရှင်တပ်ပိညူတာညံတော်ရရှိတဲ့နေရာလည်းဖြစ်လို့ဗုဒ္ဓဘာသာဝင်တွေအထူးအထွတ်မြတ်ထားတဲ့ဒေသပါ။ဗောရီညောင်မင်းကလည်းဗုဒ္ဓဂါယာမှာတည်ရှိလို့အဲ့ကိုနှစ်စဉ်ဖျားဖို့တန်းနဲ့ချီလာရောက်တက်ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာလူ150ကျော်ဒေဆုံးခဲ့ရတဲ့တဆေကြီးမြောက်ပွဲတော်ဖြစ်ရဆိုးကြီးနောက်ပိုင်းပြည်ရင်းလွှာရင်းနဲ့ကြံခဲ့တဲ့ပစ္စည်းတွေရဲ့အခင်းဖြစ်တဲ့ညကယာယီရေခဲတိုက်လို့အလောင်းတွေထားခဲ့ရတဲ့အားကစားယုံကြည်ရဲ့တိတ်ဆိတ်နေပုံကအထူးခြောက်ခြားစရာကောင်းနေပါတယ်။လူတွေဘာလို့အလောက်ထိများများဒေဆုံးတဲ့အထိဖြစ်ခဲ့ရလဲဆိုတာကိုလူများကမေးခွန်းထုတ်နေတာပါ။ပျောက်ဆုံးပစ္စည်းရှာဖွေဌာနမှာတော့တဆေကြီးမြောက်ပွဲတော်တွေမှာကြံခဲ့တဲ့ဖက်နက်အင်ဂျီပတ်စံအိတ်တွေလာယူနိုင်ပါတယ်။နိုဝင်ဘာလ1ရက်နေ့မှာလူ150ကျော်တေဆုံးခဲ့ရတဲ့ဖြစ်ရဆိုးတွင်မှာထွက်ပြေးရင်းနဲ့ပြည်စည်းမျိုးစုံစုစုပေါင်း800ကျပ်ပြီးတော့ကျန်ခဲ့ပါတယ်။ဆိုးမျိုးတော့ရောဆန်အားကစားရုံမှာအဲ့ဒီပြည်စည်းတွေကိုလာရွေးလို့ရပြီးတော့အခင်းဖြစ်ဖြစ်ချင်းတော့အဲ့ဒီအားကစားရုံကိုရေခဲတိုက်လို့အသုံးပြုပြီးတော့အလောင်းတွေထားခဲ့ရတာပါ။ညဘက်လူစီတဲ့အီထယ်ဝမ်ရက်ွက်ကျင်းပြောင်းတဲ့လမ်းကြားမှာလူပိတ်မိပြိုကျတေဆုံးမှုကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့လည်းရဲကကတိပေးထားပါတယ်။ဒီဖြစ်ရဆိုကြောင့်တောင်ကိုရီးယားမှာနိုင်ငံတော်ဝန်ထမ်းချင်းကာလာသတင်းတစ်ပတ်သတ်မှတ်ခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့နိုဝင်ဘာလ1ရက်နေ့ကလိင်တူပေါင်းသင်းနေထိုင်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲပြီးတိုကျိုမြို့တော်အစိုးရအဆောက်အအုံရှိမှာအမတ်တရဓာတ်ပုံရိုက်ကူးခဲ့ကြပါတယ်တိုကျိုမြို့တော်မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့ LGBTQ လိင်တူဇုံတွေတွေကိုတရားဝင်ပေါင်းသစ်နေထိုင်ခွင့်လက်မှတ်တွေကိုအစိုးရကနိုဝင်ဘာလ1ရက်နေ့မှာစပြီးထုတ်ပေးခဲ့တာပါအခုလိုမျိုးလက်ထက်ထိမ်းမြှောက်မှုမလုပ်ဘဲနဲ့ပေါင်းသစ်နေထိုင်ပြီးတော့ဒဏ်တို့ခွင့်ရရဖို့ကြိုးပမ်းနေကြတာတော့ကြားပါပြီဂ အခုတော့ပေါင်းတင်နေထိုင်မှုတရားဝင်လက်မှတ်ထုတ်ပေးတာကြောင့် LGBTQ ဇွန်တွေတွေအနေနဲ့အင်အားစီမံကိန်းလိုစေဝါကုသမှုလိုလူမှုဖုံလုံးရေးဒီလိုကိစ္စရပ်တွေမှာလက်ထပ်ထိန်များထားတဲ့ဇွန်တွေလိုပဲခံစား권ရှိမှာဖြစ်ပါတယ်။ဒီစနစ်ကိုတိုကျိုမြို့တော်ရှီဘူယာခရိုင်မှာ2015ခုနှစ်စတင်ကျင့်သုံးခဲ့တဲ့ကလည်းဒေသနာရောအာဏာပိုင်အဖွဲ့အစည်း200ကျော်ကဒီစနစ်ကိုလက်ခံမှုလှုပ်ဆောင်ခဲ့ပါတယ်။အခုအသိအမှတ်ပြုတဲ့ပေါင်းတင်နေထိုင်မှုကလက်ထပ်ထိန်းများမှုနဲ့တော့တရားဥပဒေအခွင့်အရေးမတူပေမဲ့လည်းလိင်တို့ဆုံးမဲ့ပေါင်းတင်နေထိုင်တာကိုတရားဥပဒေအထောက်ထားဘာမှမရတာနဲ့ဆိုင်တော့အများကြီးတာရမလို့မေကင်နဲ့ကေဂျီလိုမျိုးဇုံတွဲတွေအတွက်တော့ကြိုးဆိုရမယ်ကောင်းတဲ့အပြောင်းလဲဖြစ်ပါတယ်။စင်းမင်းရေဆုတ်ထိုးဆိုတာနောင်ပြင်းရန်ခက်တဲ့အရာ၃မျိုးတည်းထည့်သွင်းထားတဲ့မြန်မာဆူရိုးကိုခုတော့ပြင်ရမလို့ဖြစ်နေပါပြီ။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကတက်တူးဆူရိုးစင်းမင်းကြောင့်ထိုးပေးတဲ့နေရာမှာတစ်နှစ်ပဲခံပြီးတော့အယောင်ပြေသွားမဲ့တက်တူးမျိုးထိုးပေးနေပါတယ်။ဟျူစတန်မျိုးကလည်းအယ်လ်ဖာမရယ်တက်တူးစင်းမင်းတို့ဆိုင်က6လကနေ15လကန်အထူးပြုမင်းရင်နဲ့စင်းမင်းကြောင့်ထိုးပေးနေတာပါ။သူတို့စီမံကအလိုလျောက်ဓာတ်ပြုပျောက်ပြယ်တဲ့ပိုလီမာနဲ့ဆိုးဆဲကိုတုံးထားလို့အချင်းကြလာရဲ့အယောင်ပြောက်သွားမှာပါဒီတက်တူးထိုးတဲ့မင်းကိုယာယီပဲခံတဲ့မင်းကိုတုံးဖို့2014မှာနယူးယောက်တက်ကတူကျောင်းသားတွေတီထွင်လိုက်တာဖြစ်ပြီးတော့နယူးယောက်မြို့မှာပဲ2021ခုနှစ်မှာတက်တူးဆိုင်စပြီးဖွင့်ပါတယ်နိုင်ငံအနှံ့ဆိုင်ခွဲ9ဆိုင်ရှိပြီးတော့လောလောဆယ်မှဲ့မဲပဲတုံးပါတယ်နောက်ပိုင်းမှာတော့တခြားအယောင်တွေပါတုံးဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်အခုတက်တူးကတော့အယောင်ပြဲတဲ့မင်းတုံးထားလို့ကြာရင်အယောင်ပြဲသွားမှာဖြစ်ပေမဲ့အရေးပြောင်းမှာအနဲ့ချစ်ထားလို့တချို့အသားတွေအနေနဲ့အသားကျွားနေတဲ့တန်ရာကျန်နိုင်ပါတယ်။ဘာသာရေးရဖျောက်ဖျက်လို့မရတဲ့အမှန်သားကိုယ်ပေါ်မှာမရေးဆွဲရဘူးဆိုတဲ့တားမြစ်ချက်ရှိတာမျိုးလို့စေးမင်ကြောင်ထိုးလို့မရတဲ့သူတွေလည်းအခုဒီလိုလာပိုင်းခံစေးမင်ကြောင်ထိုးလို့ရတဲ့သူတို့ဆိုင်ကိုလာကြပါတယ
်။လူမှုကွန်ရက်ဒီဘောက10မိနစ်စာသတင်းတို့လေးတွေကိုမာယီတနာကျော်ကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့မြင်ကွင်းကျဲမဆုမြအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမနစ်နစ်ဆစစ်အာဏာသိမ်းပြီးချိန်ကစပြီးအခု2022ခုနှစ်အောက်တိုဘာလကုန်အထိဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းမိရှုဖြစ်စီခံခဲ့ရတဲ့နေအဆောက်အုံပေါင်း4000နာကလာနေပါပြီ။အသေးစိတ်ကိုတော့အချက်လက်တွေစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျဲမတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
အာနာသိမ့်မှုအလွန်အခုနှစ်အောက်တိုဘာ31ရက်နေ့လက်နက်ကိုင်ပြည်ပကဖြစ်စဉ်တွေအတွင်းနေအိမ်အဆောက်အုံ 38,000 ကျော်မိရှုဖြည့်ဆည်းခံခဲ့ရပါတယ်။လက်နက်ကင်ပြိပခတ်တွေတိတိတသားမြင့်တက်လာတာကြောင့်အခုနှစ်အတွင်းမိရှုဖြည့်ဆည်းခံရတာတွေပိုများလာခဲ့တာပါ။ပြီးခဲ့တဲ့ဆယ်လတာအတွင်းမှာနေအိမ်အဆောက်အုံ 36,000 ကျော်မိရှုဖြည့်ဆည်းခံခဲ့ရပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့94ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။နေနဲ့အဆောက်အုံမိရှုဖြည့်ဆည်းခံရတာတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းမှာနေအဆောက်အုံ 28,000 နီးပါးမိရှုဖြည့်ဆည်းခံခဲ့ရပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့80ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 8,800 ထက်မနည်းမိလောင်ဖြည့်ဆည်းခဲ့ပါတယ်။နိုင်ငံတော်ဝန်မြို့နယ်ပေါင်း82ခုမှာနေအိမ်အဆောက်အုံတွေမိရှုဖြည့်ဆည်းခံခဲ့ရပါတယ်။ရွှေဘုံနဲ့မြိုင်မြို့နယ်တွေမှာမိရှုဖြည့်ဆည်းခံရတာတွေအများဆုံးဖြစ်ခဲ့ပါတယ်။ရွှေဘုံမြို့နယ်တစ်ခုထဲမှာလည်းနေအိမ်အဆောက်အုံ 3,400 ထက်မနည်းမိရှုခံခဲ့ရပြီးအများဆုံးဖြစ်ပါတယ်။မြိုင်မြို့နယ်မှာတော့နေအိမ်အဆောက်အုံ 3,100 ထက်မနည်းမိရှုခံခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်။မိရှုဖြည့်ဆည်းခံရတဲ့ဖြစ်ရပ်တွေကအခုချိန်ထိရောကြမသွားပဲဆက်လက်မြင့်တက်နေသေးပါအခုနှစ်အော်တိုဘာလအတွင်းမှာနေအိမ်နဲ့အဆောက်အုံ1500ကျော်မိရှုဖြည့်ဆည်းခံခဲ့ရပါတယ်
အဲ့ဒီအထဲမှာစကိုင်းတိုင်းရှိမြို့နယ်12ခုကနေအိမ်အဆောက်အုံ1100ကျော်ပါဝင်ပြီးအများဆုံးဖြစ်ပါတယ်စကိုင်းတိုင်းကမ်းပလူမြို့နယ်တွေကကျေးရွာ6ခုမှာနေအိမ်အဆောက်အုံ900ကျော်မိရှုဖြစ်စီခံခဲ့ရပါတယ်ဒီလိုမိရှုဖြစ်စီခံရတာကြောင့်ဒေသခံ 14,500 ကျော်ဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်
ISB မြန်မာအဖွဲ့ကစီစဉ်တင်ဆက်တဲ့မြင်ကွင်းကျန်းမှတ်စုများအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါခင်ဗျာအခုတော့ကမ္ဘာတစ်လွှားခီးတွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီဘယ်လ်ဂျီယံနိုင်ငံကစူဇန်စွန်စားရတဲ့သတင်းတောက်တင်တင်ကာတွန်းဇက်ကောင်လေးရဲ့လေးနဲ့သူ့ရဲ့စွန်စားကနေအကြောင်းစပိန်နိုင်ငံမက်ဒရစ်မြို့တော်ကယဉ်ကျေးမှုစင်တာတစ်ခုမှပြသထားပါတယ်ကမ္ဘာတစ်ဝန်းဘာသာစကားပေါင်း100တဲ့မင်းဘာသာပြန်ထုတ်ဝေခဲ့ရတဲ့အထိကြော်ကြခဲ့တဲ့တင်တင်ကာတွန်းနေနဲ့သူ့ရဲ့ဖန်တီးသူအကြောင်းမဆုမြတ်မောင်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားလည်လာကြရအောင်ပါခင်ဗျာ
အမောက်ထောင်နေတဲ့စပင်းလေးနဲ့ရှက်အင်ဂျီပေါ်မှာဆွဲတိုက်အင်ဂျီအမြဲထောက်ဝက်ထားရတဲ့ကာတွန်းဆက်ကောင်တင်တင်ကိုကဘာတဝမ်းကကာတွန်းစာအုပ်ချစ်သူတွေမသိသူရှားပါတယ်သတင်းတောက်ပီပီစူးစမ်းတတ်တဲ့တင်တင်နဲ့သူသွားလေရထက်ချက်မခွာလိုက်လေရှိတဲ့ခွေးပြူလေးစနိုဝီတို့ရဲ့စွန်စားကန်းတွေအကြောင်းကတ်တွန်းစာအုပ်တွေကိုနိုင်ငံတကာမှဘာသာစကားပေါင်း100ထက်မနည်းနဲ့ဘာသာပြန်ထုတ်ဝေခဲ့ရသလို TV series ရုပ်ရှင်တွေရိုက်ကူးပြသရတဲ့အထိကြော်ကြားလှတာပါကမ္ဘာကတ်တွန်းသမိုင်းမှာအကျော်ကြားဆုံးကတ်တွန်းတစ်ခုလို့ပြောနိုင်တဲ့တင်တင်ကတ်တွန်းတွေနဲ့တင်တင်ကိုဖန်တီးခဲ့သူအယ်ရှေးတို့အကြောင်းလေ့လာနိုင်အောင်စပိန်နိုင်ငံမက်ဒရစ်မြို့တော်ကစီကူလိုDebra Sate ယဉ်ကျေးမှုစင်တာမှာပြသနေပါတယ်။ AJ The Exhibition လို့နာမည်ပေးထားတဲ့ပြပွဲမှာဇာတ်ကောင်ကိုမွေးဖွားခဲ့တဲ့ Belgium Cartoon ဆရာကြီး AJ ရဲ့အကြောင်းတစ်စီတစ်စောင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။1930မှာစတင်ထုတ်ဝေခဲ့တဲ့ပထမဆုံးတင်တင်ရဲ့စွန့်စားကန် Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကစလို့ကတ်တွန်းဇာတ်လမ်းတွေဘလို့ဖြစ်လာတယ်လဲဆိုတဲ့နောက်ကြောင်းတွေအပြင်ကတ်တွန်းစာအုပ်ဖြစ်မလာခင်ကတ်တွန်းဆရာကြီး AJ အပြင်မှာရေးချစ်ခဲ့တဲ့ကတ်တွန်းပုံတွေအထိပြကန်းတွေမှာတွေ့ရမှာဖြစ်ပါတယ်ဘယ်လ်ဂျီယံမှာတန်တန်လို့သိကြတဲ့တင်တင်ကတ်တွန်းဆက်ကောင်တွေကသူ့ရဲ့ကိုပွားလေးဖြစ်တယ်လို့ကတ်တွန်းဆရာကြီးအေရှေးကပြောလို့ရှိပါတယ
် and he just seemed to work the whole time and in those days a creator such as himself you had a table
သူ့လိုဖန်တီးနိုင်သူတယောက်တည်းကစပွဲတစ်လုံးရယ် secret တွေရယ်ပြာခွက်တစ်ခုရယ်မီးအိမ်တစ်ခုရယ်ခဲတံဒါမှမဟုတ်ဖောင်တိန်တစ်ချောင်းရယ်ရှိတာနဲ့ကိုကတ်တွန်းတွေရေးလို့ရနေပါပြီ coffee တစ်ခွက်ဒါမှမဟုတ်လပေးတစ်ခွက်နဲ့အာယုံနှစ်ပြီးကတ်တွန်းတွေဆွဲနေမဲ့သူမျိုးပါအခုခေတ်ဆိုရင်တော့နေရာစုံကသတင်းတွေတစ်ချိန်လုံးရနေတော့အဲ့လိုလုပ်လို့ရချင်မှရမှာပါ
ဘယ်လ်ဂျီယံကတ်တွန်းဆရာကြီးအေရှေးကိုဥရောပရဲ့ကတ်တွန်းဖခင်ကြီးလို့သတ်မှတ်ထားကြပါတယ်သူဖန်တီးခဲ့တဲ့တင်တင်စွန်စားကန်ကတ်တွန်းစာအုပ်ကော်ပီပေါင်းတန်250ထဲမှနဲ့ကမ္ဘာတစ်ဝန်းမှာရောင်းချခဲ့ရပါတယ်။ဆိုဗီယက်ပြည်ထောင်စုကအတွေ့အကြုံစွန်စားကန်တွေနဲ့ပထမဆုံးကတ်တွန်းစာအုပ်ကို1930မှာထုတ်ဝေခဲ့ပြီးနောက်ဆုံးကတ်တွန်းစာအုပ်ကိုတော့သူကွယ်လွန်ခဲ့ပြီး3နှစ်အကြာ1986ခုနှစ်မှာထုတ်ဝေခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားတော်မပေါ်သေးတဲ့ခေတ်မှာနိုင်ငံတကာကကတ်တွန်းဖတ်သူတွေကိုကမ္ဘာဒေသစုံကမတူကွဲပြားမှုတွေယဉ်ကျေးမှုတွေပထဝီအနေထားတွေထူးခြားမှုတွေကိုသိရှိအောင်လို့မျက်စိဖွင့်ပေးခဲ့သူဖြစ်ပါတဲ့နိုင်ငံရေးသမိုင်းနဲ့ဤပညာတိုးတက်မှုတွေကိုလည်းသူအင်မတန်စိတ်ဝင်စားတယ်ဆိုတာသူ့ရဲ့ကတ်တွန်းတွေထဲမှာသိရနိုင်ပါတယ
် He was very influenced by what was going on in the world so Tibet was created and Lotus Blue was created
ကဘာကြီးမှာဖြစ်ပျက်နေတဲ့ကိစ္စတွေကကတ်တွန်းဆရာအေဂျီအပေါ်မှာတော်တော်လေးတည်ရောက်မှုရှိခဲ့ပါတယ်။ဥပမာတိဘက်တို့တရုတ်တို့နဲ့ပတ်သက်တဲ့ Lotus Blue တို့ကိုသူဖန်တီးခဲ့တာကအဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးသတင်းတွေကြောင့်ဖြစ်ပါတယ်
။တင်တင်ရဲ့ကတ်တွန်းစာအုပ်ဖတ်ရသူတွေအနေနဲ့ဆာဟာရာတဲကနာယာရဲကတဲပြင်တွေနှင်းတွေဖုံးနေတဲ့ဟိမဝန္တာတောင်တန်းကြီးတွေအမေဇုန်တစ်တောတွေကအမြဲဆုံးတစ်ပင်တွေကရေဘီယံကျွန်းတွေစကော့တလန်ကစိမ်းလန်းတဲ့တောင်ကုန်းတွေစီကိုကတ်တွန်းတွေကနေရောက်သွားနိုင်ကြပါတယ်။ပင်လယ်ရှည်အောက်စွန့်စားမှုကနေလကဘာပေါ်စူးစမ်းမှုတွေအထိတင်တင်ရဲ့ကတ်တွန်းတွေကဗဟုသုတအဆုံးကိုပေးခဲ့တာပါ။အ
ဲ mucho de especial y ese mucho de especial se sostiene en dos columnas. Por un lado
တင်တင်ကတိတ်ကိုထူးကြပါတယ်ကတ်တွန်းဆွဲထားတာကဘာနဲ့မှမတူထူးကြတာပါဖတ်တဲ့သူကိုဖန်ဆားနိုင်ပါတယ်အယောင်သွေးကောက်ချောင်းတွေလိုက်ဖက်ညီပါတယ်စာမဖတ်တဲ့သေးတဲ့ကလေးမျိုးတော်တင်တင်ကတ်တွန်းစာအုပ်ကိုလှန့်ကြည့်လိုက်တာနဲ့လက်ကမချခြင်းလောက်အောင်ဆွဲဆောင်ထားနိုင်တာမျိုးပါကတ်တွန်းပုံတွေလိုပဲဇလန်းတွေကလည်းတကယ်ချိတ်ဆက်မိပါတယ်ဇက်ကောင်ကောင်းကောင်းနဲ့လိုက်ဖက်လှအောင်ဇလန်းတွေကလည်းခိုင်ပါတယ်
တင်တင်ရဲ့ကတ်တွန်းတွေကဇက်ကောင်တွေထဲမှာအမြဲမပါမဖြစ်ပါသူကတော့သူ့ရဲ့ခွေးဖြူလေးဖြစ်ပါတယ်။ပြင်သစ်လိုရေးတဲ့သူ့ရဲ့ကတ်တွန်းတွေထဲမှာခွေးလေးရဲ့နာမည်ကမီလူဖြစ်ပြီးတော့အင်္ဂလိပ်လိုတော့ Snowy လို့ခေါ်ပါတယ်
။ Curioso es un perro que habla, un perro muy humano podríamos decir.
ဇက်ကောင် Snowy လေးကတိတ်ကိုစူးစမ်းစိတ်ရှိပြီးစကားပြောတဲ့ခွေးလေးဖြစ်ပါတယ်။လူနဲ့တိတ်တူတဲ့ခွေးလေးလို့ပြောနိုင်ပါတယ်။ခွေးဇက်ကောင်လေးကိုမူလပြင်သစ်ဘာသာနဲ့ရေးတဲ့ကတ်တွန်းမှာမီလူလို့နာမည်ပေးထားတာဖြစ်ပါတယ်။အဲ့နာမည်ကကတ်တွန်းဆရာကြီးရဲ့ပထမဆုံးရေးစားနာမည်ပ
ါကတ်တွန်းဆရာကြီးအရှေကအပြစ်မှာတကယ်ရှိတကယ်ဖြစ်နေတာတွေကိုစိတ်ကူးရင်ပေါင်းဆက်ပြီးတော့ကတ်တွန်းဇာတ်လမ်းတွေအဖြစ်နဲ့ဖန်တီးခဲ့တာပါကဘာကျော်ကတ်တွန်းဆရာကြီးအရှေရဲ့လို့ဖြစ်လာစေခဲ့တဲ့ပထမဆုံးကတ်တွန်းစာအုပ်အပေါ်သူ့ရဲ့သဘောထားကလည်းစိတ်ဝင်စားစရာပါ
impidió que se reeditara cuando ya
Tintin in the Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကိုထုတ်ခဲ့တာလူငယ်ဘဝကိုကိုကိုအဟုတ်ထင်းပြီးတော့ထုတ်ခဲ့တာလို့အဲဂျီကိုရင်ကပြောခဲ့ဘူးပါတယ်တင်းတင်းကတ်တွန်းတွေကဘာကျော်ချိန်မှာအဲ့ဒီစာအုပ်ကိုပြန်မထုတ်ပါနဲ့လို့သူကိုယ်တိုင်ပဲတားခဲ့ပါတယ်အဲ့ဒီကတ်တွန်းစာအုပ်ကသူကတ်တွန်းဆရာအဖြစ်အစပြုဆွဲခဲ့တဲ့စာအုပ်လို့အဲဂျီကမှတ်ယူထားတာပါကတ်တွန်းရဲ့ပတ်သက်တာကိုစလေးလာရင်သူရေးတာဖြစ်လို့ပထမဆုံးစာမျက်နှာကနေနောက်ဆုံးစာမျက်နှာအထိကတိတိတသားတိုးတက်ပြောင်းလဲသွားတာကိုမြင်ရပါတယ
်ဘယ်လ်ဂျီယမ်နိုင်ငံကကတ်တွန်းဆရာကြီးအရှေဟာကတ်တွန်းရေးတဲ့အပိုင်းမှာသာကျွမ်းကျင်သူမဟုတ်ပါဘူးပကြီးပညာနဲ့ graphic design ဘိုင်းမှာကျွမ်းကျင်သလိုထုတ်ဝေမှုဘိုင်းဇာတ်ညွှန်းရေးသားမှုဘိုင်းတွေမှာလည်းကျွမ်းကျင်သူတယောက်ဖြစ်ပါတယ်။သူအသက်သွင်းခဲ့တဲ့ကတ်တွန်းဇာတ်ကောင်လေးတင်တင်ဆိုရင်အခုသက်တမ်း60ကျော်ရှိနေပြီဖြစ်ပေမဲ့ကဘာတဝမ်းကပြည်သက်တွေချာမှာတော့နုပြုံနေစေနိုင်ငံဆောင်အတွေ့အကြုံနဲ့အားကြစရာသတင်းတောက်လေးအဖြစ်ရှင်းသက်နေစေဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆုမြမောင်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ဗီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
။ဥရောပသမဂ္ဂကလူပုဂ္ဂိုလ်16ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်တပ်ကအရာရှိကြီးတွေနဲ့လက်နက်ပွဲစားတွေဖြစ်ကြပါလေ။စီးပွားရေးခရိုနီဦးဒေစာနဲ့စစ်တပ်အတွက်လက်လက်ဝဲပေးနေသူဥအောင်မိုးမြင့်တို့အပြင်ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးစစ်တပ်ကိုငွေကြေးပံ့ပိုးရမှာပါခဲ့သူလို့ဆွဆွဲထားတဲ့ဥနိုင်ထွန်းအောင်တို့လည်းဒီဆင်းမှာပါဝင်ကြပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိချုပ်ထားနိုင်မလားလွတ်လွတ်ရမလားဆိုတာကိုအဆုံးဖြတ်မဲ့အမေရိကအစိုးရတက်တန်းဝယ်ရွေးကောက်ပွဲတွေကိုအမေရိကနိုင်ငံမှာစတင်ကျင်းပနေပါပြီ။ဒီရွေးကောက်ပွဲအတွက်မက်ဆန်နာရှင်42သန်းကျော်ကတော့ကြိုတင်မဲတွေပြီးခဲ့ကြပါပြီ။လက်ရှိအထက်နဲ့အောက်လွှတ်တော်နေရာလုံးကိုဒီမိုကရက်ပါတီကပုတ်ကာတီကနဲ့အများစုဖြစ်ပြီးထိချုပ်ထားနိုင်ပေမဲ့ရွေးကောက်ပွဲကြိုစစ်တမ်းတွေအရအောက်လွှတ်တော်ကို Republican တွေပြန်လဲထိချုပ်နိုင်မယ်လို့တွက်ဆထားကြပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကနဲ့ရုရှားအစင်းမြင့်အရာရှိကြီးတွေအကြားအဆက်အသွယ်လုပ်ခဲ့ကြတယ်လို့အမေရိကန်အင်ဂျီတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအသိအမှတ်ပြုပြောကြားလိုက်ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ Jake Sullivan တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတာနဲ့ပတ်သက်လို့နိုင်ငံဆက်ဆံရေးကော်မတီမှလုပ်တဲ့ပွဲတစ်ခုမှာသူ့ကိုမေးမြန်းခဲ့ကြတာပါ။သူဟာပြီးခဲ့တဲ့ပတ်တုန်းကလည်းယူကရိန်းကိုရှောင်ထခင်သွားအောင်ခဲ့ပြီးအဲ့ဒီမှာယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်။ဒီဥပ္ပယရှာရမ်းမှာကျင်းပနေတဲ့ကုန်သွယ်ရေးပြပွဲဖွံ့ဖွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုဖွင့်မင်းကွန်ပြတ်တမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ရုရှားရဲ့တရားမဝင်ယူကရိန်းစစ်ပွဲကိုဝေဖန်ခဲ့ပြီးတရုတ်ပေါ်ကုန်သွယ်ရေးရာမီခိုနီယာကိုရှော့ဖို့အဲ့ဒီမင်းကွန်ကတိုက်တွန်းထားတာကြောင့်မို့လို့ခုလိုဖယ်ရှားခဲ့တာလို့ပြောကြပါတယ
်။ဥတမောင်တန်းကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။ဒီညစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောင်ကန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါခင်ဗျာ။ View American တန်ရဲ့အင်္ဂါနေ့ညအစီအစဉ်လေးကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။ Trash Man တွေကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.